ဒါကနဂရသုတ်တံကတော့အရှင်အာနန္ဒကုရုမြတ်ဟောကြားတော်မူတဲ့သုတ်တံဖြစ်ပါတဲ့နိဗ္ဗာန်တရားကိုဘယ်လိုဖွင့်မလဲဆိုတာနဲ့ပတ်သက်ပြီးတော့ဟောတော်မူတဲ့သုတ်တံတစ်ခုလို့ဒါအတူတူအဖြစ်တော့မှတ်သားထားပါနော်ဒီတော့ဒီအထက်ကနဂရသုတ်တံဖြစ်ပေါ်လာတဲ့ဘုံကတော့တချိန်မှာရှင်အာနန္ဒကုရုမြတ်ကဝေသာလီပြည်ပဝန်းကျင်မှာတည်ရှိနေတဲ့ဘေလုဝဝေလုဝရွာလေးမှာသတင်းသုံးတော်မူပါတယ်မြတ်စွာဘုရားနောက်ဆုံးဝါကတ်တော်မူတဲ့ရွာလေးတစ်ခုဖြစ်ပါတယ်အဲဒီအချိန်ခါမှာအထက်ကနဂရအထက်ကမြို့သားဖြစ်တဲ့ဓတ္တမလို့ခေါ်ဆိုအပ်တဲ့နော်အမျိုးကောင်းသားတို့ကပါဠိပုတ်ပြီကိုဆက်ရောက်လာပါတယ်မိမိရဲ့လုပ်ငန်းကိစ္စတစ်ခုဖြင့်ပါဠိပုတ်ကိုဆက်ရောက်လာတဲ့အချိန်ခါမှာဒီဒယကာကနေပြီးတော့ပါရဏိပုတ်မှာတင်ရှိတဲ့ကုတ်ကူတာရမအကြောင်းထိုက်ကိုသွားပြီးတော့ယဟန်တော်တပါးတန်ချင်းကပ်ပြီးရိုသေစွာရှင်းခိုးပြီးတော့သင်းတင်လျောက်ပတ်တဲ့တရားတဏှာမှာထိုင်ပြီးတော့အရှင်အနန္ဒကိုရောမြတ်ကုတ်ခဘယ်မှာသတင်းသုံးနေပါသလဲဆိုပြီးတော့မေကုမေခဲ့ပါတယ်ထိုယဟန်တော်ကလည်းအရှင်အနန္ဒကိုရောမြတ်သည်ဝေသာလီပြည်ပောင်းခြင်းမှာတင်ရှိတဲ့ဝေလူဝရောင်းငယ်မှာသတင်းသုံးနေတော်မူတဲ့အကြောင်းကိုပြန်ပြီးအမိန့်ရှိလိုက်ပါတယ်ဒါနဲ့ဒီဓသမအမည်ရှိနေတဲ့ဒါယကာကလည်းအကြောင်းအားလျော်စွာဝေသာလီပြည်ဆက်ရောက်သွားတဲ့အချိန်ခါဝေလူဝရံငယ်ကိုသွားပြီးတော့ရှင်အာနန္ဒကိုရောမြတ်သတင်းသုံးတော်မူတဲ့နေရာသို့ရောက်အောင်သွားပြီးတော့သူကမေခွန်းတစ်ခုမေးတယ်နော်သူမေးတဲ့မေခွန်းကဗာမေခွန်းလဲအထိနုခောပန္တိအာနန္ဒဒေနဘဂဝတ္တဇာနန္ဒပတ္တဒါရဒသမန္တမုဒိန္ဒဧကောတမောအခတောယထာပိခုနောအပ္ပမတ္တသအာတပိနောပိဟိတတတဝိဟရတောအဝိမုတ်တင်စေဝစိတ်တံဝိမောစတိအပရိခိနာသအတဝပရိခယံကိသံတိအနန္တပတင်သနုတရံယောကခေမံအနုဘဗုနာတိမေဂုံလင်းတစ်ခုပဲဘာပြောလဲဗန္တိအနန္ဒအရှင်ဘုရားအနန္ဒယထယင်တရား၌အပမတတာမမိမလျောခြင်းအပမတတရားလက်ကင်ထာသည်ဖြစ်၍အတပိနောကိလေသာတို့ကိုပုပန်စေတလောင်ကျွမ်းစေတသောလုံလဝရိယရှိသည်ဖြစ်၍ပဟိတတံသနိဗ္ဗာန်သို့စေလွတ်ထားသောစိတ်ဓာတ်ရှိသည်ဖြစ်၍ဝိဟရတော်နေထိုင်လျက်ရှိသောဘိက္ခုနောယဟန်တော်ဤအဝိမုတ်တင်စေဝစိတ်တံကိလေသာတို့မှမလွတ်မြောက်သေးတဲ့စိတ်ဓာတ်သည်လည်းပဲဝိမုတ်စတိကိလေသာတို့မှလွတ်မြောက်၍သွားပေ၏အပရိခိနာသအတဝါမကုံသေးတဲ့အတော်တရားတို့သည်လည်းပဲပရိခယံကုန်ခြင်းသောကိစ္စံတည်းရောက်ရှိ၍သွားကြလေကုန်၏အနုပတင်သမဆက်ရောက်အသေးသည်လေးဖြစ်သောအနုတရံအတုမရှိသောယောဂခင်မင်းသာယောဂလေးပါတို့ရဲ့ဂုံရနိဗ္ဗာန်သို့လီအနုဘဗုနာတိအစဉ်ဆက်ရောက်ရသွားပေ၏ဗန္တိအာနန္ဒအရှင်ဘုရားအာနန္ဒဇာနတတိတော်မူသောပတ္တတမြင်တော်မူသောအရထသမန္တမုဒ္ဒေနအရံဂုံရှင်သမန္တံဗုဒ္ဓဂုံရှင်ဖြစ်တော်မူသောတိနဘဂဝတ္တထုပုံတော်၆ပါးသခင်ဘုရားရှင်သည်သောဧကတမောထိုကဲ့သို့သောတခုတည်းသောတရားမျိုးကိုအခါတော်ဟောကြားတော်မူအပ်ပါပါသလားဤဒီဧတံဝဆနံဤစကားကိုဩဇာလျှောက်ထားခဲ့လေပြီသူကတရားတခုလောက်ပဲကြင့်ကျင်တဲ့ပုဂ္ဂိုလ်မျိုးဖြစ်တယ်တခုလောက်ပဲကြင့်ကျင်တဲ့ပုဂ္ဂိုလ်မျိုးဖြစ်တဲ့အတွက်သူမေခွန်းလေးကဘာပြောတာလဲဘုရားဟောထားတဲ့တရားတစ်မျိုးမြန်ရှိသလားတဲ့ဘာတရားတစ်မျိုးလဲလို့မေးတော့အဲ့ဒီတရားတခုကိုလက်တွေ့ကြင့်နေကျင့်လိုက်တဲ့အခါမှာအပ္ပမတ္တမမေ့မလျော်ခြင်းအပ္ပမတ္တတရားလက်ကင်ထားပြီးတော့ကိုကျင့်တယ်အာတာပိကိလေသာတို့ကိုပုပန်းစေတတ်လုံလုံလုံကျွမ်းစေတတ်တဲ့လုံလဝရိယနဲ့ကျင့်တယ်ပဟိတတ္တနိဗ္ဗာန်သို့ဆေလွတ်ထားတဲ့စိတ်ဓာတ်ဖြင့်ကျင့်နေတယ်နိစ္စတရားနေကြရင်တော့အိမ်ပြန်မယ်ဆိုတဲ့စိတ်ဓာတ်မျိုးတော့မဟုတ်ဘူးနော်နိဗ္ဗာန်ကိုဆေလွတ်ထားတဲ့စိတ်ဓာတ်ဖြင့်သိချင်ကျင့်နေတယ်အဲ့လိုကျင့်နေတဲ့ပုဂ္ဂိုလ်တရားတစ်ခုလောက်ကျင့်မယ်ဆိုရင်မလွတ်မြောက်သေးတဲ့ကိလေသာတွေမှလည်းလွတ်မြောက်သွားမယ်မကုံသေးတဲ့အာသောတရားတွေလည်းကုံသွားမယ်မဆက်ရောက်အပ်သေးတဲ့လောကုတ္တရာတရားတို့တရားမြတ်နိဗ္ဗာန်ကိုလည်းဆက်ရောက်နိုင်တယ်အဲ့လိုတရားမျိုးများရှိပါသလားဆိုပြီးတော့သူကဒီမေးခွန်းမေးတယ်အဲဒီခါမှာရှင်အနန္ဒကိုရောမြတ်ကလည်းဘာအမေရှိလဲအထိကောကပတိတေနဘဂဝတ္တဇန္တပတ္တအရထသမန္တမုဒ္ဒိန္ဒဧကောတမောအခတောယတဘိခုနောအပ္ပမတ္တသအတ္တပိနောပိတ္တတဝိရတောအဝိမုတ်တင်စေဝစိတ်တံဝိမောစတိအပရိခိနာသအတဝပရိခယံခိသံတိအနနုပတင်စအနုတရံယောဂခေမအနုဘဗုနာတိဒါကြတော့ရှိပါတယ်တခုသောတရားရှိတယ်ဘုရားဟောထားတဲ့သိတော်မူမြင်တော်မူတဲ့အရဟံကုန်ရှင်သမန္တဗုဒ္ဓကုန်ရှင်ဖြစ်တော်မူတဲ့ဘုရားဟောထားတဲ့တခုသောတရားဆိုတာရှိတယ်အဲ့ဒီတရားကိုတကယ်လက်တွေ့ မမေ့မလျော့ခြင်းအပမရာတရားလက်ခံထားပြီးကိလေသာတွေကိုပူပန်စေတတ်လောင်ကျွမ်းစေတတ်တဲ့လောလောဝရိယနဲ့နိဗ္ဗာန်သို့ဆင်းလွတ်ထားတဲ့စိတ်ဓာတ်ဖြင့်လက်တွေ့ကျင့်မယ်ဆိုရင်မလွတ်မြောက်သေးတဲ့ကိလေသာတွေမှစိတ်ဓာတ်ဟာလည်းလွတ်မြောက်သွားမယ်မကုံသေးတဲ့အာသောတရားတွေလည်းကုံသွားမယ်မရောက်ရှိသေးတဲ့လောကုတ္တရာတရားတို့တရားမြတ်နိဗ္ဗာန်ကိုတော့လည်းဆက်ရောက်သွားပါလိမ့်မယ်ဆိုပြီးဒီလိုအမိန့်ရှိဒါဖြင့်အရှင်ဘုရားအဲ့ဒီတမျိုးသောတရားဟာဘာတရားလဲဆိုပြီးတော့ထပ်ပြီးမေးတယ်မေးလိုက်တဲ့အချိန်ကကြတော့မှရှင်အနန္ဒကိုရောမြတ်ကအဖြေပေးပါတယ်နော်ဣဒဂဗတိဘိက္ခုဝိဝိစေဝကာမိဟိဝိသအကုသလိဟိဓမေဟိသာဝိတကံသဝိစရံဝေကသံဖြစ်တိဒုက္ခံပရမဇာနဥပါတံမေဇအဝိဟရတိဂဗတိဒါယကဣဒဣသန္တရောမြတ်တွင်၌ဘိက္ခုယောဂဝသရယဟန်တော်သည်ကာမိဟိဝတုကမ္မကိလေသာကာမတို့မှဝိစေဝကိစ္စတိဖြစ်ပေသလျင်အကုသရဟိဓမေဟိအကုသောတရားတို့မှဝိစာကိစ္စတိဖြစ်ပေသလျင်သာဝိတကံဝိတ္တနှင့်လိတကွာဖြစ်သောသာဝိစရံဝိစရံနှင့်လိတကွာဖြစ်သောဝိဝေကဇံနိဝရဏတရားကိစ္စချင်းကြောင့်ထင်ရှားဖြစ်ပေါ်၍လာရသောပိဋိဒုက္ခနှစ်သက်ချင်းပိဋိချမ်းသာချင်းဒုက္ခရှိသောပရမဇာနံပရမဇံကိုဥပဒံပိစ္ဆာပြည့်စုံကရောက်စေ၍ဝိဟရတိနေထိုင်ပေ၏။အာလုံးကြဘူးကြတဲ့ဇံနဲ့ပတ်သက်တဲ့ဖော်မြူလာလေးတစ်ခုဖြစ်ပါတယ်နော်။ကာမဂုဏ်တွေမှာအကုသိုလ်တရားတွေမှာကင်းစိတ်နေတဲ့ဝိတဝိစရပိဋိဒုက္ခဧကဂရခေါ်တဲ့ဇံကံကမ္မနဲ့ပြည့်စုံနေတဲ့ပရမဇံကိုကရောက်ပြီးတော့ယဟန်တော်တစ်ပါးကနေပြီနော်။နေလိုက်တဲ့အခါမဟုတ်တယ်လေ။သောဣတိပတိသင်္ဆေခတိဣတံပြေကောပထမဇာနအဘိသင်္ခတံအဘိသင်္ဆေတိအဘိသင်္ဆေတိတံယံခောပဏအဘိကိဉ္စီအဘိသင်္ခတံအဘိသင်္ဆေတိတံဒရနေဇံနိရောဓဓမ္မံတိပသနာတိသောထောယံတော်တိဣတိဤသောပတိသင်္ဆေခတိအတိအတိညာဖြင့်ဆင်ခြင်းသုံးသပ်ရှုပွား၍နေလေ၏ဘယ်လိုရှုပွားလဲဣတံပြေကောပထမဇာနဤပထမဇာန်သည်လည်းပဲအဘိသင်္ခတံအကြောင်းတရားတို့သည်အငြင်းအညော့ပေါင်းစုဖြင့်ပြုပြင်အပ်၏အဘိသင်္ဆေတိတံအကြောင်းတရားတို့သည်အငြင်းအညော့စေသောတိုက်တွန်းအပ်ပေ၏စေသောတိုက်တွန်းခြင်းကြောင့်ဖြစ်ပေါ်၍လာရပေ၏ဒီပရမဇ္ဇဟာလည်းအဘိသင်္ခတံအကြောင်းတရားတွေပေါင်းစုပြုပြင်မှဖြစ်ပေါ်လာရတဲ့တရားတစ်ခုဖြစ်တဲ့အကြောင်းတရားတွေကအငြိအညွတ်ပေါင်းစုပြီးပြုပြင်မှဖြစ်ပေါ်လာရတဲ့တရားတစ်ခုဖြစ်တဲ့အမိသင်္စေတိတအကြောင်းတရားတွေကအငြိညွတ်ပေါင်းစုစေသောတိုက်တွန်းမှဖြစ်ပေါ်လာရတဲ့တရားတစ်ခုဖြစ်တဲ့လက်တွေ့ရှုနေတဲ့ပုဂ္ဂိုလ်တွေတော့အသိအတဲ့နားလည်လိမ့်မယ်လို့ဘုန်းကြီးမျှော်လင့်ပါတယ်နော်ပရမဇ္ဇံမှာပရမဇ္ဇဏံတရားဘယ်လောက်ရှိလဲအာနာပါနဇံမဲ့ဆိုကြပါစို့အာနာပါနပရမဇ္ဇံမှာဇန္တတရားဘယ်လောက်ရှိလဲစိတ်စတိတိ34လုံးရှိတယ်အဲ့ဒီ34လုံးဒီအဘိသင်္ခတအကြောင်းတရားတို့ဒီပေါင်းစုပြုပြင်မှဖြစ်ပေါ်လာရတယ်ဆိုတော့ဒီနေရာမှာအကြောင်းတရားကိုပဲထည့်သွင်းပြီးရှုဖို့ရှင်အနန္ဒကနီးပေးနေတာဘာအကြောင်းတရားတွေလဲနံပါတ်1မိယာဝုထုယုတ်ရှိခြင်းနံပါတ်2ဇံကိုဖြစ်ပေါ်စေတတ်တဲ့အာနာပါနပရိဘာကနမိတ်ကဲ့သို့သောအာယုထင်ရှားရှိခြင်းဒါအာနာပါနအတွက်ကွက်ပြောတာနော်။နောက်ဖတ်တရှင်ဘက်ဝိတဝိဇာရပိဋိဒုက္ခဤကခရခေါ်တဲ့ဇံင်္ဂ၅ပါးတို့ရဲ့အပေါင်းကိုဇံလို့ခေါ်တာနော်။အဲ့တော့ဒီဝိတဝိဇာရပိဋိဒုက္ခဤကခရခေါ်တဲ့ဇံင်္ဂ၅ပါးသည်ဇံင်္ဂ၅ပါးတက်တဲ့ကွက်ပြီးဖြစ်နေတဲ့ဆိုအားရှိသလား။မရှိဘူး။ဖတ်တဇာသောရှင်ဘက်စိတ်စိတ်တွေကအညီအညွတ်ပေါင်းစုပြီးပြုပြင်ပေးမှဒီဇိုင်းကတွေကဒီဇံကဖြစ်ပေါ်လာနိုင်တယ်။ဒါကြောင့်ဖတ်သက်စားတဲ့ရှင်ဘက်စိတ်စိတ်တွေကလည်းအကြောင်းတစ်ခုပေါင်းလိုက်တော့ဘယ်နှခုလဲ။အကြောင်းသုံးခုပေါ့ဝတ္ထုအာယုဖတ်သက်နော်။နောက်တစ်ခုကတော့ယောနိသောမနတိကရာနိမန်လှမ်းမှနှလုံးသွင်းခြင်း။နိမန်နှလမ်းမှနှလုံးသွင်းခြင်းကတော့သမထဘိုင်းဝိပဿနာဘိုင်းအပိုင်းနှစ်ခုခွဲပြောရမယ်။သမထဘိုင်းမှာဆိုရင်တော့ခုနကအာနာပါနပရိဘကနမိတ်ကိုကြက်ကြက်နဲ့နှလုံးသွင်းတတ်တယ်။ဝိပဿနာပိုင်းရောက်လာရင်တော့ဒီဇာဏံတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာ၏သုံးတန်တင်ပြီးတော့ဝိပဿနာရှုတဲ့အပိုင်းနှစ်ပိုင်းရှိပါတယ်နော်အဲဒီတော့အဲ့ဒီယောနိသောမနတိကာရကအကြောင်းတစ်ခုဆိုတော့အဲ့ဒီယောနိသောမနတိကာရကဘာလဲလို့မေးတော့တရားကိုကောက်ပြပါဆိုရင်ဒီဇာဏံတရားတွေရဲ့ရှင်နာမှာကတ်နေတဲ့မနောဒရဝိဇန်းနဲ့ရှင်နေတဲ့စိတ်စိတ်တွေတရားစုကိုအထူးသဖြင့်ယောနိသောမနတိကာရလို့ပြောနေတယ် အဲ့တော့ဒီဇန္တတရားတွေကိုရှုတော်မဲ့ပုဂ္ဂိုလ်ကဒီဇန္တတရားတွေဖြစ်ပေါ်လာအောင်ဝိုင်းပြီးကျေစုပြုပေးနေတဲ့ဒီမနောရဏဝဇံဥဆောင်နေတဲ့ယောနိတော်မနတိကာရတရားတွေကိုလည်းသိအောင်ရှုဖို့လိုတယ်။ဒါရင်လားဆိုတော့မကသေးဘူး။ဒီဇန္တတရားတွေရှင်နာမကနေတဲ့ပရိက္ခဥပ္ပဇာနုလောကုတ္တရကုဆိုတဲ့ဒီဇန်ဇောတွေလည်းရှိ။ဒီဥပ္ပဇရဇန်ဇောတွေလည်းရှိကြတော့အဲ့ဒီဥပ္ပဇရဇန်ဇောတွေမပါဘဲဒီပရမဇန်ဇောကဖြစ်နေတယ်ဆိုအားရှိလား။မရှိဘူး။ဒါကြောင့်အဲ့ဒီလိုအကြောင်းတရားတွေကပေါင်းစုပြုပြင်မှဖြစ်ပေါ်လာရတဲ့သဘာဝကိုယောဂီကမြင်အောင်ကြည့်ရတယ်။အဲ့တော့ဝုထုဆိုတဲ့ဥစ္စာကမှဒီဇန္တရားတွေကဘီဘဝုထုကိုမှီးဖြစ်တယ်လေ။ဟရိယဝုထု။ဟရိယဝုထုကိုမှီးဖြစ်တယ်ဆိုလို့ရှိရင်ဟရိယဝုထုကိုရှုတော်မဲ့ပုဂ္ဂိုလ်ကဟရိယဝုထုနဲ့ရှင်တွဲပြီးဟရိယဝုထုနှလုံးအင်အတွဲမှဖြစ်ပေါ်သွားတဲ့ယုတ်တရားတွေဘယ်လောက်ရှိလဲ။ယောဂလအမျိုးအစားအနေနဲ့ပြောမယ်ဆိုရင်ဟရိယဓာတကကလကာယဓာတကကလဘာဝဓာတကကလစိရိဇအထကလဥရဇအထကလအာရဇအထကလဆိုပြီးယုတ်ကလအမျိုးအစားက6မျိုးဇီဝိတနောကကလထည့်ရင်တော့9မျိုးထားတော့နော်ယုတ်အမျိုးအစားက54သုံးမဟုတ်63မျိုးအဲ့ဒီယုတ်တရားဒီမရှိဘဲနဲ့ဒီဇန္တတရားဖြစ်နိုင်မလားမဖြစ်နိုင်ဘူးအာနာပါနပရိဘအာနာပါနဇန်ဖြစ်ခရင်အာနာပါနပရိဘကနမိတ်မရှိဘဲနဲ့ကောဖြစ်နိုင်မလားမဖြစ်နိုင်ဘူးမဖြစ်နိုင်တော့ဆိုလိုတာကဒီနေရာလေးမှာပရမဇန်ဆိုတဲ့ဇိုင်ကံ၅ပါးလောက်တည်းရှုရတာတော့မဟုတ်ဘူးရှင်ဘက်စစ်စစ်တိတ်ဒီကိုလည်းပုဒ်ရရှုရတော့မယ်ဒါကတစ်ချက်ဇန်ကိုယ်ရင်ရှုသည်မဟုတ်ဘူးဇန်ရဲ့မိယဝုဒ္ဓယုတ်တွေကိုလည်းရှုရတော့မယ်မိယဝုဒ္ဓယုတ်တွေကရူပခန္ဓာနော်ဇန်နဲ့တရားတွေကိုခန္ဓာဖွဲ့လိုက်တော့ဇန်နဲ့တရား30လုံးလုံးတော့မှဝေဒနာကဝေဒနာခန္ဓာတင်ညာကတင်ညာခန္ဓာကျန်နေတဲ့စတိတိတ်30နဲ့တလုံးကသင်္ခါရခန္ဓာအတိစိတ်ကဝိညာဉ်နဲ့ခန္ဓာပေါင်းလိုက်တော့ခန္ဓာဘယ်နှပါလဲ5ပါးနာမ်ခန္ဓာက4ပါးရုပ်ခန္ဓာက2ပါးပေါင်းလိုက်တော့ခန္ဓာဘယ်နှပါလဲခန္ဓာ5ပါးအဲ့ဒီခန္ဓာ5ပါးကိုမြင်အောင်ရှုပါလို့ပြောလို့ရင်အဓိပ္ပာယ်ဖြစ်တယ်နော်ဒီအဓိပ္ပာယ်လေးကိုပေါ်လွင်အောင်ဘုန်းကြီးနည်းနည်းလေးနောက်ထပ်သုတ်တန်တစ်ခုနဲ့ဆက်ဆက်ပြီးပြောမယ်ရှင်အနန္ဒကိုရောမြတ်ကဒီသုတ်တန်ကိုဟောတာသူညံစောညံစားနဲ့သူကဟောတာမဟုတ်ပါဘူးဘုရားဟောဒေသနာတော်ကိုยีญญ์ပြီးတော့သူကဟောနေတာဖြစ်တော့ဒီလိုစင်တူယောမသုတ်တံတစ်ခုကတော့ဘုရားဘုန်းကြီးတို့မဟာမာလုကသုတ်တံဖြစ်ပါတယ်เนาะအဲ့ဒီမဟာမာလုကသုတ်တံကိုနောက်တော့ဘုန်းကြီးထပ်ပြီးဟောပါမယ်ဒီစကားလေးကိုဆုံးအောင်နည်းနည်းလေးရှင်းနန္ဒကိုရောမြတ်ကဟောလို့ရင်းလေးဆုံးအောင်တော့နည်းနည်းဆက်ပြောလိုက်မယ်ဣဒံပိခောပထမဇဏအဘိသင်္ခတအဘိသင်္စေတိတံယံခောပဏကိဉ္စီအဘိသင်္ခတအဘိသင်္စေတိတံတရဏိသံနိရောဓဓမ္မံတိဣဒံပိကောပရမဇဏံဤပရမဇဏံတရားသည်လည်းပဲအဘိသင်္ခတံအကြောင်းတရားတို့သည်အညီညွတ်ပေါင်းစုံရွေ့ပြုဖြင့်အပ်ပေ၏အဘိသင်္စေတိတံအကြောင်းတရားတို့သည်အညီအညွတ်စေသောတိုင်တွန်းမှုကြောင့်ဖြစ်ပေါ်၍လာရပေ၏ဂိဉ္စီတိသောတခုသောအဘိသင်္ခတံအကြောင်းတရားတို့သည်အပေါင်းအညီအညွတ်ပေါင်းစုံရွေ့ပြုဖြင့်အပ်သောအဘိသင်္စေတိတံအကြောင်းတရားတို့သည်အညီအညွတ်ပေါင်းစုံရွေ့စေသောခြင်းကြောင့်ဖြစ်ပေါ်လာရသောယံခောပဏအကျင့်တရားသည်ကအဋ္ဌိရှိတန်ထိုတရားသည်အနိစ္စအနိစ္စတရားသာသည်និရောဓဓမ္မံချုပ်ငြိမ်ခြင်းချုပ်ပြည့်ခြင်းသဘောတရားထင်ရှားရှိပေ၏ဣတိဤသောလျှင်ပฏิသင်္စေခတိအတိအတိညာဖြင့်ဆင်းခြင်းသုံးသပ်ရှုပွား၍နေပေ၏ဒါဝိပဿနာရှုပုံလေးပြောတယ်အကြောင်းတရားတွေပေါင်းစုပြီးပြုပြင်မှဖြစ်ပေါ်လာရတဲ့တရားမှန်ခဲ့မယ်ဆိုရင်ဒီတရားသည်အနိစ္စသာဖြစ်တယ်និရောဓသာထုတ်ပြခြင်းသဘောရှိတဲ့និရောဓတရားသာဖြစ်တယ်လို့ဒီလိုနှလုံးသွင်းရမယ်နော်အဲ့တော့ဣတိဤသောလျှင်ပါဇာနာတိကွက်ခွဲပြပြတိဒီလိုကွက်ခွဲပြပြတိတယ်ဒီနေရာနဲ့ပတ်သက်ပြီးတော့နော်မြတ်စွာဘုရားဟောထားတဲ့သုတ်တန်လေးတစ်ခုရှိပါတယ်သဟေတုအနိစ္စသုတ်တန်ရူပံဘိခဝေအနိစ္စယောပိဟေတုယောပိပစ္စယရူပတဥပ္ပါဒါယသောပိအနိစ္စောအနိစ္စံသမ္ဗုဒ္ဓံဘိက္ခဝေရူပံကုတောနိစ္စံဘဝိတ္တိဘိက္ခဝေจิตတယံတို့ရူပံယုတ်တရားတိအနိစ္စံအနိစ္စသာတိယောပိဟေတုရူပတယုတ်တရားကိုဥပါဒါယဖြစ်ပေါ်စေခြင်းဟာယောပိဟေတုအကျင့်တယဖြစ်ပေါ်စေတတ်တဲ့ဟေတုအကြောင်းတရားတိလည်းပဲအဋ္ဌိရှိယောပိပစ္စယအကျင့်အဘိထုပံတတ်တဲ့ပစ္စယအကြောင်းတရားတိလည်းပဲအဋ္ဌိရှိသောပိဟေတုထိုတည်းဖြစ်ပေါ်စေတတ်တဲ့ဟေတုအကြောင်းတရားသည်လည်းပဲသောပိပစ္စယောထိုအပိထုပ်ပတ်တတ်တဲ့ပစ္စယအကြောင်းတရားသည်လည်းပဲအနိစ္စအနိစ္စသာတိဘိက္ခဝေ चित्त ယံတို့ อนิสสตังพุทธังอนิสสติยาจองทินสะผิดพอ่ล่ะยาตอรูปังโยติยาติกุโตอเปมะลิยนิสสังนิสสติปุญจะติผิดไหนบาอันนี้ชิตายันโตยุติยาโกผิดพอสิตัดเตตัยยะผิดสิตัดเตเหตุอจองเตียแลสิเดอะเปทุบันตัดเตปิสิยะอจองเตียติแลสิเดอจองเตียติโกไดงกะ อนิสสะဖြစ်နေတဲ့အတွက်ကြောင့်အကျိုးဖြစ်တဲ့ဒီယုတ်တရားတွေဘယ်မှာလျင်အနိစ္စမြဲတဲ့တရားဖြစ်နေပါမလဲလို့ဒီလိုဖျက်ရှင်ကဟောထားတယ်ဟောထားလိုက်တဲ့အတွက်ကြောင့်အခုပရမဇာဏတရားကိုအနိစ္စလို့ရှုမဲ့ပုဂ္ဂိုလ်ကပရမဇာဏတရားကိုသာအနိစ္စလို့ရှုသည်မဟုတ်ပရမဇာဏတရားကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားတွေကိုလည်းအနိစ္စလို့ရှုရမှာဖြစ်တယ်ပရမဇာဏတရားဒီဘာကြောင့်အနိစ္စလို့ဖြ အဓိပ္ပာယ်ပဲနော်ကဲသောတတထိတောအတ္တဝနခယပပုဏ္ဏတိသောထောယံတော်တိတထထောဝိပဒနာတမထဝိပဒနာညာ၌ထိတောယတ္တိလျက်အတ္တဝနခယအတ္တောတရားတို့ဤကုန်ခြင်းသောပပုဏ္ဏတိရောက်ရှိ၍သွားပေ၏ထိုထိုနံထိုတမထဝိပဒနာတရားမှယတ္တိပြီးတော့အတ္တောတရားတွေကုန်သွားနိုင်တယ်ဒီလိုဆိုရင်တော့ဒီပထမဇဏံတရားလောက်နဲ့ပရမဇဏန်တရားကိုပဲဝိပဿနာရှုနဲ့မဖို့နိဗ္ဗာန်ဆိုက်သွားတယ်ဆိုတဲ့အဓိပ္ပာယ်လို့တော့ဖြစ်နေတယ်နော်ဒါပဲနဲ့အဲ့ဒီလိုတော့မယူဆကြနဲ့နော်ဘုန်းကြီးမယူဆဖို့ရန်အတွက်တခြားသုတ်တန်တွေနဲ့ပေါက်ဆက်ပြီးပြောမှသဘောပေါက်မှာမို့လို့နောက်ထပ်သုတ်တန်တွေကိုလည်းထပ်ပြီးဟောပြပါမယ်ဆိုလိုရင်းလေးကတော့ခဏခဏဘုန်းကြီးဟောနေတဲ့အတိုင်းပဲသဗ္ဗံဘိက္ခဝေအနဗိဇာနာအပရိဇာနာအဝိရာဇယအဘဇဟံအဘဘောဒုက္ခခယာယအလုံးစုံသောယုတ်တရားနန္တရားခန္ဓာ၅ပါးယုတ်တရားနန္တရားတွေကိုညာတာပရိညာတိရဏပရိညာဗဟာနာပရိညာခေါ်တဲ့ပရိညာပညာဉာဏ်ပညာသုံးမျိုးဖြင့်ပိုင်းမင်းခြားခြားထုံးထွင်းမသိခဲ့ဘူးဆိုရင်သန္တရာဝဆင်းဒုက္ခဘယ်လိုမှမကုန်နိုင်ဘူးစသည်ဖြင့်ဘုရားဟောထားတဲ့သုတ်တန်တွေရှိတယ်။ထိုသုတ်တန်တွေအယမိမိတို့ရှုပွားမယ်တရားတွေကတော့အလုံးရှုရမယ်လို့ဒီလိုတော့မှတ်ထားပါနော်။ဒီတော့ရှုပွားမယ်တရားတွေအလုံးရှုရရင်ဘာကြောင့်ဒီမှာရှင်အနန္တကုရုမြတ်ကပရမဇ္ဇံမှာဝိပဿနာရှုမယ်ဆိုလို့ရှိရင်ဒုပရမဇ္ဇမှာရှုနေတဲ့သမထဝိပဿနာမှာယက်တည်ပြီးတော့လေအာသောတရားတွေကုံချင်းကိုအရတ္တဖို့ကိုစိတ်သွားနိုင်တဲ့တို့ဘာကြောင့်ဟောတယ်လို့မေးတော့ဒီပုဂ္ဂိုလ်မျိုးကပရမဇ္ဇံကိုသာသူကရအောင်ရှုတယ်ဒုတိယဇန်စတဲ့တတိယဇန်စတဲ့အထက်တန်းဇန်တွေကိုရအောင်သူကမရှုဘူးပရမဇ္ဇံကိုသာရှုပြီးတော့ပရမဇ္ဇံရဲ့ပရမဇ္ဇံကိုဝိပဿနာရဲ့အခြေပါရကအဖြစ်နဲ့သမာဓိပြုတော်ပြီးတော့ပရမဇ္ဇံရဲ့မိယာဖြစ်တဲ့ယုတ်တရားတွေရှုတယ်ဒီယုတ်တရားတွေကိုအယုံယုံပြီးဖြစ်ပေါ်နေတဲ့ကမ္မဝဆရနန္တရားတွေကိုလည်းရှုတယ်ရှုပြီးတော့မှဒီယုံဏတို့ရဲ့အကြောင်းတရားတွေကိုလည်းတဆင့်တက်ပြီးပြန်ပြီးတော့ရှုပြန်တယ်ယုံဏတို့ရဲ့အကြောင်းတရားတွေကိုပါတဆင့်တက်ရှုပြီးအကြောင်းတရားတွေကဒီယုံဏတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်းတင်းပြီးတော့ဝိပဿနာရှုတယ်အဲဒီလိုရှုလိုက်လို့ဝိပဿနာဉာဏ်တွေကလက်ပတ်သွားတဲ့အချိန်ကမှနောက်ဆုံးသူကဒီပရမဇ္ဇနန္တရားကိုဥစားပေးပြီးတော့ဝိပဿနာရှုတယ်လို့ဒီလိုဆိုလိုပါတယ်နော်နော်ဒုတိယဇန်စသည်တော့ဘာကြောင့်သူမရှုသလဲလို့မင်းရင်သူကဒုတိယဇန်စသည်ကိုရအောင်လဲမကြိုးစားဘူးရလဲမရဘူးမရတဲ့အတွက်ပရမဇ္ဇံလောက်တင်တာယက်တံပြီးတော့ဒီပရမဇ္ဇံဏတရားကိုဥစားပေးပြီးဝိပဿနာရှုလိုက်တဲ့အခါဝိပဿနာဉာဏ်ကြီးကရင့်ကျက်လာပြီဆိုလို့ရှိရင်လဲအာသောတရားတို့ရဲ့ကုံရံဖြစ်တဲ့အရတ္တမဲအရတ္တဘုဒ္ဓိစိုက်နိုင်တယ်လို့ဒီလိုဆိုလိုတယ်နောက်တစ်ခုနောစေအာသဝနာခယံဘာဘုနာတိဒီနေဝဓမ္မရဂေနတာယဓမ္မနန္ဒီယပိစ္ဆနံဩရံဘဂိယနတယောဇနနံပိယခယပရိခယဩဘဘတိကိုဟောတိတထပရိနိဗ္ဗာယီအနာဝတိဓမ္မောတတ္တမလောကအာသဝနံခယအာသောတရားတို့၏ကုံညာဖြစ်တဲ့အရတ္ထဖို့သောနောစေပပုဏ္ဏတိအကရွေမြောက်ရှိကြသည်ဖြင့်အံဒီနေဝဓမ္မရဂေနထိုသမထဝိပဿနာတရားတို့၌တွင်တမေမောခြင်းဓမ္မရဂာဖြင့်ပင်လျင်ဒါယဓမ္မနန္ဒီယထိုသမထဝိပဒနာတရားတို့နဲ့နှစ်သက်မြန်လို့ခြင်းဓမ္မနန္ဒီတရားဖြင့်ပင်လျင်ပိစ္ဆနံဩရံဘဂိယနာအောက်ကမ္မဘုံကိုအောက်ဖြစ်သောကမ္မဘုံကိုဖြစ်စေတတ်သောဖြစ်စေတတ်ကုန်သောအောက်ဖို့ဖြစ်သောကမ္မဘုံတို့ရောက်စေတတ်ကုန်သောပိစ္ဆနံတယောဇနနံငါမျိုးခုံသောတယောဇယံတရားတို့ဤပရိခယကုန်ခြင်းကြောင့်တထထောသုဒ္ဓဝါဒမြမပြည်၌ဩဘဘတိကောဩဘဘပရိသန္တိဇိနိယာချင်းရှိသောတထထောသုဒ္ဓဝါဒမြမပြည်၌ပရိနိဗ္ဗာယိပရိနိဗ္ဗာန်စံလေးရှိစံရမိဖြစ်သောတတမလောကထောသုဒ္ဓဝါဒမြမပြည်မှအ အနာဝတိဓမ္မောကာမဘုံတို့တဖန်ပြန်လီခြင်းသဘောမရှိသောအနာဂံပုဂ္ဂိုလ်သည်ဟောတိဖြစ်ရပေ၏။အာသောတရားတို့ရဲ့ဂုံရံဖြစ်တဲ့အရတ္တပုဂ္ဂိုလ်မဆက်ရောက်ဘူးဆိုရင်သုံးတော်ဝတ္တပြမပြီကိုတော့သိရင်ရောက်သွားနိုင်တယ်လို့သူကဒီလိုပြောခြင်းတယ်နော်။သို့တော်ဒါကတော့အထွတ်တက်ပြီးတော့ပုဂ္ဂိုလ်တွေကိုပြောတာပါပြမပြီကိုကျင်းသိရောက်သွားနိုင်တယ်ပြမပြီကိုရောက်သွားပြီးဒီပြမပြီကိုရောက်သွားတဲ့အရိယာသူတော်ကောင်းတွေဟာကာမဘုံကိုတဖန်ပြန်လီရောဓမ္မတာမရှိပါဘူးဒီပရမဇန်ကသေသိတဲ့အောင်ခိုင်ကန့်သွားတဲ့ဝိပဿနာရှုနိုင်တယ်ပရမဇန်ကိုအချိန်ခံပြီးတော့အရတ္တဖို့လဲစိုက်သွားတယ်စိုက်သွားတဲ့အချိန်ခံမှာထိုပုဂ္ဂိုလ်အတွေ့ကျန်တဲ့ဇန်ဒီကိုလက်ဆက်ပြီးလိလလိုက်ရင်အရတ္တဖို့ရပြီးတဲ့အချိန်ခံမှာကျန်ဇန်ဒီကိုဆက်လိလလိုက်ရင်လွယ်လွယ်လေးလွယ်လွယ်လေးရရှိနိုင်တဲ့အတွက်သုဒ္ဓဝတ္တမြမပြီကိုလည်းရောက်မယ်ဆိုရောက်နိုင်တယ်ဘာကြောင့်လဲသရုဒ္ဓဇန်ဒီသုဒ္ဓဝတ္တဘုံကိုရောက်အောင်ပို့ပေးနိုင်တဲ့ဇန်ဖြစ်တဲ့အရတ္တမေအရတ္တပခုမရောက်သေးဘူးထားအနာဂမိမညာဖုန်ညာစိုက်ပြီးဆိုကြစို့အနာဂမိမညာဖုန်ညာစိုက်ပြီးဆိုရင်လည်းထိုပုဂ္ဂိုလ်ကအနာဂမိမညာဖုန်ညာစိုက်ပြီးတဲ့အချိန်ခါမှာဒီဇန်နဲ့တရားတွေကိုပြန်အထုတ်လိုက်ရင်လည်းလွယ်လွယ်လေးနဲ့ရနိုင်တယ်ဘာကြောင့်လဲဇန်ကိုမရောက်အောင်တားမြစ်ထားတဲ့နိဝရဏတရားတွေကိုဒီအနာဂမိမဉ္ဇဏ်ကပယ်ရှားထားပြီးဖြစ်နေပါတယ်။အဲဒါကြောင့်နိဝရဏတရားတွေကင်းစင်နေတဲ့ပုဂ္ဂိုလ်ကပရမဇန်ကိုအခြေခံပြီးဒုတိယဇန်တတိယဇန်သရုဒ္ဓဇန်တွေကိုကုလိုက်ရင်လည်းမိနစ်ပိုင်းစက္ကန့်ပိုင်းအတွင်းမှာပဲဒီသရုဒ္ဓဇန်အထိစိုက်သွားနိုင်တယ်။စိုက်သွားလို့ရှိရင်ဒီသရုဒ္ဓဇန်ကြောင့်လည်းသုဒ္ဓဝါဒမြမအပြီးကိုဒီအနာဂံသူတော်ကောင်းတွေတက်မယ်ဆိုတက်လို့ရပါတယ်နော်။အဲဒီသဘောကိုညီပဲပြီးတော့ဒီအရှင်အနန္တကိုရောမြတ်ကဟောနေခြင်းဖြစ်ပါတယ်နော်။ဒါပြင်းနဲ့ဒီနေရာမှာပြောကျင်တဲ့အချက်ကလေးတစ်ခုရှိသေးတယ်။ဒီနေဝဓမ္မရာဂေနတာယဓမ္မအနန္တိယဆိုပြီးဒီလိုဖွင့်ထားတော့သမထဝိပဿနာတရားတို့အပေါ်နဲ့တွေ့တံပင်မောနေတဲ့ရာဂနန္ဒီတို့ကြောင့်သုဒ္ဓဝါဒပြမပြီကိုရောက်ရှိပါသလားလို့ဒီလိုတော့မေးစရာရှိတယ်မဟုတ်ပါဘူးနော်။ဘဝတစ်ခုကိုလက်ခံဖို့ရန်အတွက်တဏှာဆိုတဲ့အစိုးတအစိတ္တကတော့ရှိရမည်ဓမ္မတာဖြစ်ပါတယ်။တဏှာအစိုးတအစိတ္တမရှိဘဲနဲ့တန္တရာခီးကျင်းလီဖို့ဆိုတာဘယ်လို့မှမဖြစ်နိုင်တဲ့အတွက်ဒီတော်ကောအတွက်ကလည်းဖြစ်နိုင်တဲ့တဏှာအစိုးတအစိတ္တဆိုတာကဒီသမထဝိပဿနာတရားတို့အပေါ်၌တွေ့တံမမောနေတဲ့တဏှာအစိုးတအစိတ္တကလေးလောက်သာရှိတယ်။ဒီအစိုးတအစိတ္တသည်သရုတ်ဒဇံကဲ့သို့သောဇဏံတရားတွေကနေပြီးတော့သုဒ္ဓဝါဒမြမပြီတို့ရောက်အောင်ပို့ဆောင်ဖို့ရန်အတွက်အပိထုတ်ပတ်နေတဲ့ဇံကိုဇံသင်္ခါရတရားတွေကိုအဘိဓမ္မာနေတဲ့အကြောင်းတရားလေးတစ်ခုသာဖြစ်ပါတယ်နော်တည့်ရဖြစ်စေတဲ့အကြောင်းတရားတော့မဟုတ်ဘူးသုဒ္ဓဝါဒမြမပြီကိုတည့်ရဖြစ်စေတတ်တဲ့အကြောင်းတရားကတော့ဇန္နံတရားပဲဖြစ်ပါတယ်နော်ကဲအယံပြီခောကဘေတိတေနဘဂဝတ္တဇန္နတဖတ္တတာရတ္တသမန္တမုဒ္ဒေနဧကဓမ္မောဧကတောယတဘိကုဏောအပ္ပမတ္တသအတ္တဖိနောပိတ္တသဝိဟရတောအဝိမုတ်တင်းစေဝစေတံဝိမုတ်စတိအပရိခိနာသအတဝပရိခယံကိစ္ဆန္တိအနန္ဒုပတင်းသံနုဒရံယောဂခေမအနုပပုဏ္ဏတိဂဗတိဒယကဇန္တတိတော်မူသောပတ္တတာမြင်တော်မူသောအရထသမန္တဗုဒ္ဓေနအရံကိုရှင်သမန္တဗုဒ္ဓကိုရှင်ဖြစ်တော်မူသောဒေနမဂဝတ္တထိုမြတ်စွာဘုရားသည်သောဧကဓမ္မောထိုတခုတည်းသောတရားကိုအခါတော်ကောင်းစွာဟောကြားတော်မူအပ်ခဲ့ပါ၏ယထာယင်တရား၌ဥပ္ပမတ္တမမိမလျောခြင်းဥပ္ပမတ္တတရားလက်ကိုင်းထားသည်ဖြစ်၍အတ္တပိနောကိလေသာတို့ကိုပူပန်စေတလောင်ကျောစေတသောသမဗဒံလုံလောက်ဝရိယရှိသည်ဖြစ်၍ပဟိတတသနိဗ္ဗာန်သို့ဆင်းလွတ်ထွက်အပ်သောစိတ်ဓာတ်ရှိလျက်ဝိဟရတော်နေထိုင်၍နေသောဘိက္ခုနောယဟန်တော်ဤအဝိမုတ်တိစေဝစေတံကိလေသာတို့မှမလွတ်မြောက်တဲ့စိတ်ဓာတ်သည်လည်းပဲဝိမုတ်စေတိကိလေသာတို့မှလွတ်မြောက်၍သွားနိုင်၏အပရိခိနာသအာတဝံမကုန်ခန်းသေးတဲ့အာတောတရားတို့သည်လည်းပဲပရိခယံကုန်ခန်းခြင်းသို့ကိစ္ဆန္တိရောက်ရှိ၍သွားကြလေကုန်၏အနုပတင်သအနုပတံမဆိုင်ရောရသေးသောအနုတရံအတုမရှိသောယောဂခိမံသယောဂလေးပါးတို့ရဲ့ကုန်ရာဖြစ်တဲ့အရတ္တဖို့နိဗ္ဗာန်သို့လည်းပဲအနုပပုဏ္ဏတိအစဉ်ဆိုင်ရောက်ရသွားနိုင်ပေ၏ကိလေသာတို့မှမလွတ်မြောက်သေးတဲ့စိတ်လွတ်သွားနိုင်တယ်မကုန်သေးတဲ့အတ္တတရားတွေလည်းကုန်သွားနိုင်တယ်။မရောက်ရှိသေးတဲ့လောကုတ္တရာတရားတို့တရားမြတ်နိဗ္ဗာန်သို့လည်းရောက်ရှိသွားနိုင်တယ်ဆိုတဲ့ကြည့်ရမယ့်တခုတည်းသောတရားဟာဒီတရားပဲဖြစ်ပါတယ်ဆိုပြီးတော့ရှင်အနန္ဒကုရောမြတ်ကအမိန့်ရှိလိုက်ပါတယ်နော်။သို့တော့အဲ့ဒီဟောကြားခြင်းနဲ့ပတ်သက်ပြီးတော့ ဖယားရှင်ဆိုလိုတော်မူတဲ့ဆိုလိုရင်းကိုသဘောပေါက်ရန်အတွက်ဘုန်းကြီးကမဟာမလူကျပုဒ္ဒသုတ်တံကိုဆက်လက်ပြီးဟောရမှာဖြစ်ပါတယ်။သို့သောမဟာမလူကျပုဒ္ဒသုတ်တံကတော်တော်ခက်ရှည်ရှည်လေးဟောမှာဖြစ်တဲ့အတွက်ဒီနေ့တော့အချိန်မမီတော့ဒီနေ့ဒီနေရာမှာပဲကဲတရားသိကြစို့။ကဲဒီနေ့ညလေအထက်ကနဂရသုတ်တံထိုသုတ်တံနှင့်အဓိပ္ပာယ်ဆက်စပ်နေတဲ့မဟာမလူကျသုတ်တံတို့ကိုဆက်လက်ပြီးနှာကြားကြရအောင်နော်ညကတုန်းကအရှင်အနန္ဒကိုရောမြတ်ကသတ္တမအမည်ရှိနေတဲ့အထက်ကနဂရအမျိုးသားဥပဒကအနိဗ္ဗာန်တကားကိုဘယ်ပုံဘယ်ပန်းဗဏီလံဖွင့်ရမယ်ဆိုတာနဲ့ပတ်သက်ပြီးတော့နံပါတ်1နိဗ္ဗာန်တကားဖွင့်ဖို့အပိုင်းဟောကြားခဲ့ပါတယ်ဒီပိုင်းကိုလည်းဘုန်းကြီးအနေနဲ့ညကပြောတဲ့လောက်ပြောပြီးပြီပြောပြလိုက်တော့ယောဂီတွေအနေနဲ့ပရမဇာနံတရားတစ်ခုလောက်ကိုဝိပဿနာရှုရင်လည်းမဲ့ဖို့နိဗ္ဗာန်ဆိုင်နိုင်တယ်ဆိုတဲ့ဒီအသိဉာဏ်မျိုးဖြစ်မှာဆိုလို့ဘုန်းကြီးညကအဓိပ္ပာယ်ရှင်းထန်တဲ့လောက်ရှင်းပြခဲ့ပါတယ်ဣဒံမိခောပထမဇာနံအဘိသင်္ခတံအဘိသင်္စီတိတံဆိုပြီးတော့ဒီပါဠိရဲ့အဓိပ္ပာယ်လေးညကရှင်းခဲ့တယ်နော်ဒီတော့ဒီပါဠိရဲ့အဓိပ္ပာယ်ကိုဘာဆိုလိုတယ်ဆိုတော့အရှင်အနန္ဒကိုရောမြတ်ကဘုရားရှင်ကိုရောတိုင်းဟောကြားထားတဲ့မဟာမလူကျသုတ်တံကိုရည်ညွှန်းပြီးဒီအဓိပ္ပာယ်ကိုဟောနေတယ်ဆိုတော့ညကဘုန်းကြီးပြောခဲ့တယ်မဟာမလူကျသုတ်တံမှာဘုရားရှင်ကဒီကဲ့သို့သောကျင့်စဉ်နဲ့ပတ်သက်ပြီးဘယ်လိုခေါ်ခဲ့တယ်လဲကတမောဇာနန္ဒမေကောကတမပฏิပဒပိဇာနံဩရံဘာဂိယနာတယောဇနာနံပဟာနာယအနန္ဒညိဘောအနန္ဒဩရံဘာဂိယနာအောအဖို့ဖြစ်သောကမ္မဘုံသို့ဖြစ်စေတတ်ကုန်သောပိဇာနံတယောဇနာနံတယောဇင်တရား၅ပါးတို့ကိုပဟာနာယပိရှားခြင်းဟာမေဃောလန်းစဉ်သီကကတမောဇအဘေဘာနိပฏิပဒံကျင့်စဉ်သီကကတမောဇအဘေဘာနိအောပိကမ္မဘုံကိုဆွက်ခေါ်နေတဲ့ကမ္မဘုံတို့ရောက်စေတတ်တဲ့ဖြစ်စေတတ်တဲ့စွမ်းအားရှိတဲ့တန်ရုံစဉ်တရား၅ပါးရှိပါတယ်အဲ့ဒီတန်ရုံစဉ်တရား၅ပါးကတော့ဘာတွေလဲလို့မေးခဲ့ရင်တော့နံပါတ်1တန်ရုံးစဉ်တရားကအနုတ္တိယဓာတ်နှင့်တကွာသောတက္ခာယဒိဋ္ဌိနံပါတ်2တန်ရုံးစဉ်တရားကအနုတ္တိယဓာတ်နှင့်တကွာသောဝိသိကိစ္စနံပါတ်3တန်ရုံးစဉ်တရားကတော့အနုတ္တိယဓာတ်နှင့်တကွာသောသီလပဒပရမာသတန်ရုံးစဉ်နံပါတ်4ကတော့အနုတ္တိယဓာတ်နှင့်တကွာသောကာမိဆန္ဒတန်ရုံးစဉ်နံပါတ်5ကတော့အနုတ္တိယဓာတ်နှင့်တကွာသောပြဘာဒတန်ရုံးစဉ်တဲ့အနုတ္တိယဓာတ်နှင့်လို့ဒီလိုပြောရတာကတချို့တချို့ပုဂ္ဂိုလ်ဒီတန်တန်မှအယူဆလေးတွေကရှိကြတယ်ဒီတန်ရုံးစဉ်တရား5ပါးဆိုတာစိတ်အစဉ်မှာဖြစ်ပေါ်လာတဲ့အခိုက်အတန့်နဲ့တန်ရုံးစဉ်မြည်တယ်စိတ်အစဉ်မှာမဖြစ်ပေါ်တဲ့ကျွင်းကြံတဲ့အချိန်အခါတွေမှာတန်ရုံးစဉ်မမြည်ဘူးဆိုပြီးဒီလိုအယူဆလေးတွေရှိကြတယ်အခုဒီသုတ်တံမှာပြောမဲ့မဟာမလူကျဗုဒ္ဓကိုယ်တော်မြတ်ကအဲ့ဒီအယူဆရှိနေပါတယ်ဒါကြောင့်ဘုရားရှင်ကဥပဒိပင်အဖြစ်စိတ်အစဉ်မှာထင်ရှားဖြစ်ပေါ်ခဲ့သည်ဖြစ်စေမဖြစ်ပေါ်ခဲ့သည်ဖြစ်စေအရိယာမတရားဖြစ်မပယ်ရှားရသေးလို့အနုတ္တိယဓာတ်အဖြစ်ကိဝတည်နေခဲ့မယ်ဆိုရင်လေဒီတရား၅မျိုးကိုတန်ရောစဉ်လို့ပဲခေါ်တယ်ဒီတရား၅မျိုးသည်အောက်ကာမဘုံတို့ရောက်အောင်သို့မဟုတ်ကာမဘုံမှတတ္တဝါတို့မလွတ်မြောက်အောင်ဆွဲခေါ်ထားတဲ့ဖြစ်စေနိုင်တဲ့စွမ်းအားရှိတဲ့တရား၅မျိုးလို့ဆိုလိုပါတယ်အဲ့ဒီသံယောဇဉ်တရား၅မျိုးကိုပယ်ရှားဖို့ရန်အတွက်လမ်းစဉ်ကျင့်စဉ်ဟာဘာလဲဒီကျင့်စဉ်နဲ့ပတ်သက်ပြီးဘုရားရှင်ကဘယ်လိုဟောလဲဣဒါနန္ဒဘိက္ခုဥပရိဝိဝေကအကုသလနာဓမ္မနာပဟာနာသဗ္ဗတောကာယတောတုလနာပရိပါဒတိယဝိဝိစေဝကမ္မိဟိဝိဝေစာအကုသလေဟိဓမ္မိဟိသဝိတေကံသဝိသရံဝိဝေကသံပိတိဒုက္ခံပထမဇာနံဥပါဒံပိစဝိဟရတိ အနန္တညီဘအနန္တဣဒဤသာသနာတော်များအတွင်း၌ဘိက္ခုယောဂဝဆရာယံတို့သည်ဥပရိဝိဝေကဥပရိ၄ပါးတို့ဤကင်းစင်၍သွားခြင်းကြောင့်ဥပရိ၄ပါးဆိုတာကကာမုပတိခန္ဓုပတိအဘိသင်္ခါရုပတိကိလေသုပတိဆိုပြီးတော့ဥပရိတရား၄ပါးရှိပါတယ်။အာယုံ၅ပါးကာမဂုဏ်တရားတွေကိုကာမုပတိလို့ခေါ်တယ်ခန္ဓာငါးပါးကိုခန္ဓုပတိလို့ခေါ်တယ်ကိလေသာတွေကိုကိလေသုပတိလို့ခေါ်တယ်ဘဝတွေကိုဖြစ်အောင်ပြုပြင်ဖန်တီးပေးနေတဲ့ကုသိုလ်သင်္ခါရအကုသိုလ်သင်္ခါရတရားတွေကိုအဘိသင်္ခါရုပတိလို့ခေါ်ပါတယ်ဘာဖြစ်လို့ဒီတရားတွေကိုဥပတိလို့ခေါ်နေရတယ်လို့မေးတော့ဒီတရားတွေကိုအခြေစိတ်ပြီးကိလေသာတွေကတိုးပေါ်နေလို့သူတို့ကိုကိလေသာတို့ရဲ့တရားဥပရိတရားတွေလို့ဒီလိုသတ်မှတ်ပြီးခေါ်ပါတယ်။ခုတော့ဒီဇံပိုင်းမှာကတော့အထူးသဖြင့်ကာမုပတိကာမဂုဏ်တွေမှကင်းစိတ်နေမှုကိုအထူးရည်ညွှန်းထားတယ်။အထူးရည်ညွှန်းတယ်လို့ပြောရတာကနောက်ထပ်ဗုဒ္ဓဘုရားဆက်ပြီးဟောနေလို့ပါနော်။ကဲအာနန္ဒညီဘအာနန္ဒဣဒဤသာသနာတော်များတွင်၌ဘိက္ခုယောဂဝဆရာယဟန်တော်သည်ဥပရိဝေဝေကဥပရိလေးပါးတို့ဤကိစ္စချင်းကြောင့်ဝါကာမုပတိဤကိစ္စ၍နေခြင်းကြောင့်အကုသလနာဓမ္မနာအကုသောတရားတို့ကိုဘာဟနာပယ်နိုင်ခြင်းကြောင့်အကုသလနာဓမ္မနာဘာဟနာဆိုတဲ့ဒီပုဂ္ဂိုလ်ကြည့်ပြီးတော့ရှေ့ကဥပရိအရာကိုကာမုပတိဆိုပြီးကာမဂုဏ်ကိုဖွင့်ဆိုထားပါတယ်နော်အကုသလနာဓမ္မနာအကုသောတရားတို့ကိုဘာဟနာပယ်ရှားနိုင်ခြင်းကြောင့်ပယ်ရှားတယ်ဆိုတာကတော့ဒီပိုင်းလေးမှာဇန်တရားတွေကိုအခုလိုစနစ်တကျရအောင်ကြိုးစားအထောက်တဲ့သူတော်ကောင်းကမိမိတဏ္ဍာမှာဖြစ်ပေါ်လာမဲ့ခုနကကာမိဇန္ဒပြဘာဒတက္ကရာဒိဋ္ဌိသီလဗဒပရမသဥစည်းကိစ္စဆိုတဲ့ဒီကိလေသာအငြိအကြီးတွေစိတ်အစဉ်မှာဝင်ရောက်မလာအောင်ပထမဖယ်ရှားလိုက်တယ်။အဲဒီဖယ်ရှားထားခြင်းကိုပဲဒီနေရာမှာတော့ပယ်တယ်လို့ပဲအထူးသဖြင့်ရည်ညွှန်းထားပါတယ်နော်။အကုသလနာဓမ္မနာအကုသောတရားတို့ကိုဘာဟနာဖယ်ရှား၍ထားခြင်းကြောင့်ဝါပယ်နိုင်ခြင်းကြောင့်သဗ္ဗသောအချင်းခံသိအဖြစ်ကာယတုဒ္ဒနာနာကိုယ်ဤပြင်းခြင်းတို့ကိုပြင်းခြင်းတို့ဤပရိပဒတရားညင်းအေး၍သွားခြင်းကြောင့်တရားထိုင်ရမှနည်းနည်းလေးတော်လေးပြင်းနေတယ်တပည့်တော်ဘုရားဝေယဝိသခိုင်းနေတာခိုင်းမှတရားမထိုင်ရရင်တော်ပါပြီတဲ့ဒီမှာဟုတ်တယ်မလားအဲ့ဒါနဲ့ပထမဉာဏ်ကဆိုသဲရင်ခဲရင်ကြုံထန်းနေကြတယ်နော်ကာယတုထုံနဲ့ကိုပြင်းခြင်းတို့ဤပရိပဒတရားညင်းအေး၍သွားခြင်းကြောင့်ကမိဟိဝတ္ထုကမ္မကိလေသာကမ္မတို့မှဝိစေဝကင်းစိတ်ဖြစ်ပေသလျှင်အကုသလေဟိဓမေဟိအကုသောတရားတို့မှဝိဟိစ္စကင်းစိတ်ဖြစ်ပေသလျှင်သာဝိတကံဝိတ္တနှင့်လေတကွာဖြစ်သောသာဝိဇာရံဝိဇာရနှင့်လေတကွာဖြစ်သောဝိဝေကဇံနိဗ္ဗာန်တရားကင်းစိတ်ခြင်းကြောင့်ထင်ရှားဖြစ်ပေါ်၍လာရသောပိဋိဒုက္ခနှစ်သက်ခြင်းပိဋိချမ်းသာခြင်းဒုက္ခရှိသောပထမဇာဏပထမဇံတို့ဝဘဓမ္မဇံကိုဥပတံပိစ္ဆပြေဆုံးကရောက်စီဝိဟာရတိနေထိုင်ပေ၏ဘဓမ္မဇံစိတ်ပုံလေးကိုဘုရားရှင်ကအကျဉ်းချုပ်ပြီးဟောလိုက်တော့ဘာဘဓမ္မဇံလဲလို့တော့မေးစရာရှိတယ်နော်ဘဓမ္မဇံရတဲ့ကမ္မထံဘယ်ကမ္မထံကိုမစိုးအထုတ်ရင်ဒီဘိုင်းရောက်နိုင်ပါတယ်သို့တော့ဒီနေရာမှာဘုရားရှင်ကတမဘ၈ပါးကိုရည်ညွှန်းပြီးဟောနေတာဖြစ်တဲ့အတွက်တမဘ၈ပါးနဲ့ဆက်ဆက်တဲ့ပထမဇန်အကြောင်းကိုဦးစားပေးပြီးပြောကြရအောင်နော်။ဘုန်းကြီးတို့လုပ်ငန်းခွင်အရာပေါ့လေဒီဌာနမှာသင်ပေးတာကတော့အာထုဇ္ဇယောဂီအသည့်ဖြစ်ခရင်အာနာပါနကမ္မထံကိုပဲဖြစ်စေသို့မဟုတ်ဓာကမ္မထံကိုပဲဖြစ်စေစတင်သင်ပေးပါလေ။အာနာပါနကမ္မထံကိုစနစ်တကျအာထုလိုက်လို့သရုတ်တဇန်တမာတိလောက်ဆက်ပြီးဆိုရင်တော့ထိုပုဂ္ဂိုလ်ကကံတိုင်းစေဘတမဘရှိဘကိုကုကြည်နေဆိုရင်တော့ဘုန်းကြီးတို့32ခုထပ်တာကမ္မထံကိုထိုးခြင်းခံမှာသင်ပေးပါတယ်နော်အကယ်၍ဓကမ္မထံဖြစ်တမာတိထူထောင်တဲ့ပုဂ္ဂိုလ်ဖြစ်ခဲ့ရင်လည်းဓလယုဘကိုစနစ်တကျတမာတိထူထောင်နိုင်လို့အကြည်ဓာတ်စိုက်တဲ့အခါအကြည်ဓာတ်မှာတည်ရှိတဲ့ဓလယုဘကိုစနစ်တကျသိသိနိုင်လို့လင်းအောင်ကြီးစွန့်အင်းနဲ့အကောက်လာတဲ့အချိန်ခါမှာထိုပုဂ္ဂိုလ်ကကတိုင်းစေဘပဲကုကျင်တယ်ဆိုရင်လည်းထိုချင်းကမ္မ32ခုထပ်တာကမ္မထံတွေကိုသိသိဖို့သင်ပေးပါတယ်ဒီတော့ခုအာနာပါနကိုအထုတ်ပြီဆိုလို့ရှိရင်အလုံးကြားဘူးနေကြတဲ့အတိုင်းပဲနော်ပထမရည်တွယ်ခြင်းကရဏာနည်းဖြင့်အာနာပါနမှာစိတ်ကိုညင်အောင်ထိမ့်မယ်စိတ်ငြိမ်းလာပြီဆိုရင်ရည်တွယ်တဲ့ကရဏာနည်းကိုလွတ်လပ်ပြီးတော့ဝင်လေတွက်လေကအသက်ရှူနှေးလို့နှေးရင်လည်းနှေးတဲ့အတိုင်းအစမ်းဆုံးတောက်လျှောက်သိအောင် အသက်ရှင်မြန်ရင်လည်းမြန်တဲ့အတိုင်းအစားဆုံးထောက်လျှောက်သည့်အောင်လေးပေါ်မှာဘာဝနာစိတ်ကိုညှောစွာကပ်ပြီးဒီနေ့အောင်ကြိုးစားကြရှည်ရာရဲ့တူရာရဲ့အစလည်းအဆုံးရဲ့သုံးချက်လုံးကိုပြန်တူကျင့်လိုက်တာပဲအဲဒီလိုကျင့်လိုက်လို့တမာရီကအသားတက်လာရင်ဝင်လေထွက်လေကငြိမ်သွားမယ်သိမ့်မွေ့သွားမယ်သိမ့်မွေ့တဲ့လေလေးမှရှည်ရင်လည်းရှည်တဲ့အတိုင်းအစားဆုံးထောက်လျှောက်သည့်အောင်တူရင်လည်းတူတဲ့အတိုင်းအစားဆုံးထောက်လျှောက်သည့်အောင်ကြိုးစားလိုက်တဲ့အချိန်ကတမာရီကတနာရီနှစ်နာရီလောက်အထိညီဝဆောကပ်ပြီးဒီလာလို့ထိုင်နေထိုင်နေမှဒီနေပြီးသုံးလျက်လောက်စက်တဲ့ဒီလာရင်များသောအဖြစ်နမိတ်စပေါ်ပြီးပေါ်လာတဲ့ထိုနမိတ်မှာဘာဝနာစိတ်ကညေဝဆောကပ်ပြီးတည်သွားခဲ့ရင်မိโกရောနမိတ်ကနေအဖြူရောနမိတ်အဖြူရောနမိတ်ကနေတောက်ရှိကျဲတောက်ကြံကျဲခဲ့သူကြည်လင်တောက်ဖွဲ့တဲ့နမိတ်အသွင်ပြောင်းသွားလိမ့်မယ်ဒီနမိတ်တွေမှာတော့ဘုံတရံနဲ့အမျိုးမျိုးအယောင်နဲ့အမျိုးမျိုးရှိတဲ့ပါတယ်ရှုနေတဲ့ယောဂဝဇ္ဇရာပုဂ္ဂိုလ်ရဲ့စိတ်အစဉ်တွေကပြောင်းလဲသွားရင်နမိတ်အတေလည်းပြောင်းလဲသွားတတ်တဲ့သဘောရှိပါတယ်နော်သို့တော့နမိတ်ရဲ့အယောင်အစဉ်ကိုလည်းနှလုံးမသွင်းတဲ့ဘုံတရံကိုလည်းနှလုံးမသွင်းတဲ့နမိတ်ဆိုတဲ့အမှတ်တင်ညာလောက်သာထားပြီးတော့ဝင်လေထွက်လေကဖြစ်ပေါ်လာတဲ့နမိတ်အပေါ်မှာဘာဝနာစိတ်ကိုညီဝဆောကပ်ပြီးဒီနေအောင်ကြိုးစားနှင်ခဲ့ရင်ပထမဇန်သမာဓိဒုတိယဇန်သမာဓိတတိယဇန်သမာဓိသရုဒ္ဓဇန်သမာဓိအထိဆိုက်ပြီးဆိုကြစို့နော်အဲဒီလိုသရုဒ္ဓဇန်သမာဓိအထိလောက်ဆိုက်တဲ့အချိန်ခါမှာယောဂီပုဂ္ဂိုလ်ကထိုသရုဒ္ဓဇန်သမာဓိနှင့်ရှင်တွဲနေတဲ့ဉာဏ်ကြောင့်ဖြစ်ပေါ်လာတဲ့ပြုတ်ပြုတ်ပြတ်တလဲလဲတော့ပါနေတဲ့လင်းယောင်ကြီးရဲ့အကူအညီကိုယူပြီးတော့32ခုထာသာကမ္မထာနေကိုသိသိလိုက်ရင်လူလူကိုကိုသိသိလို့ရပြီ။ဣဇဒမ32ခုထာသာဗိဓမ32ခုထာသာဂျိန်ဖန်များစွာထက်ခါထက်ခါသိသိပါသိသိလိုက်လို့ဒီလောကလုံးမှာတည်ရှိနေတဲ့လူရင်းနဲ့ဒေဒရိစံနေအစရှိတဲ့လင်းအောင်ကြီးစွန့်အင်အောက်မှာတွေ့နေတဲ့တတ္တဝါတိုင်းမှာတည်ရှိတဲ့32ခုထာသာအစုပုံတွေကိုအဝဝဇာကြွန်ကြွန်ကျင်ကျင်လက်ကျင်နှံပြီဆိုရင်ထိုပုဂ္ဂိုလ်ကအာကင်ခမာနတဝဏတောအာကင်ခမာနတပတိကူလတောအာကင်ခမာနတသုံညတောဆိုပြီးတော့သမောဟဝိနောဒိနီအထက်ကရဖွင့်ဆိုထားတဲ့အတိုင်းအလိုရှိခဲ့ရင်လဲဝဏကတိုင်းလံကူကူလို့ရတယ်အလိုရှိခဲ့ရင်လဲပတိကူလမနတိကာရကမ္မထံလံကူကူလို့ရတယ်အလိုရှိခဲ့ရင်လည်းသုံးညတဓကမထံလံကုကုလို့ရတယ်။အဲဒီလံသုံးသွယ်ရှိတဲ့အ ਨੇ ကဝဏကတိုင်းလံကိုပြောကြရအောင်နော်။သင်ပေးနေတဲ့စနစ်အရာကတော့ရေပုံရအဖြစ်အဖြူကတိုင်းကိုစသင်ပေးပါတယ်။အဖြူကတိုင်းကိုရှုကျင်တယ်ဆိုလို့ရှိရင်သွားခဲ့တော့ဖြူတဲ့ကုဋ္ဌာတအယောခဲ့တော့ဖြူတဲ့ကုဋ္ဌာတမြေဖြူဝန်းခဲ့တော့ဖြူတဲ့ကုဋ္ဌာတတစ်ခုခုကိုအာယုံယူပြီးတော့ရှုလို့ရတယ်။အကယ်၍အဖိုးကြီးအိုအဖိုးကြီးအိုတွေကအလှမကြိုက်လို့ဘင်္ဂိုတဘာဝအတိုင်းတည်ရှိနေခဲ့မယ်ဆိုလို့ဇပင်တွေကဖြူနေရင်အဲ့ဒီဖြူတဲ့ဇပင်ကိုလည်းအဖြူရောက်ကုဋ္ဌာတကမ္မထံအဖြစ်စည်းကမ်းလို့တော့ရပါတယ်ဇပင်ဆိုးထားတဲ့လူတွေတော့မဆိုးလို့ပါဘူးနော်ကဲအဲ့ဒီတော့အဲ့ဒီလိုအဖြူရောက်ကတဲ့ရှုတဲ့အခါဥပမာအယိုးစုကိုရှုမယ်သွားကိုရှုမယ်ဆိုကြပါစို့နော်ပထမထိုင်ထိုင်ချင်းဘာလို့မလဲအာနာပါနနဲ့အောင်တမာတိအောင်မြင်တဲ့ပုဂ္ဂိုလ်ကအာနာပါနကမ္မထံဖြင့်သရုဒ္ဓဇာတမာတိဆိုင်အောင်တမာတိထောင်ပါဓကမ္မထံဖြင့်တမာတိထောင်တဲ့ပုဂ္ဂိုလ်ကလည်းမာကျန်လေးပြောချောပယောသိပသိပွေထောက်တော်ဆိုတဲ့ဓာတ်သဘောတရားစနစ်ကုဓာတ်ကြီး၄ပါးပထဝီဓာတ်အဘောဓာတ်ဒိသောဓာတ်ဝါယောဓာတ်ဆိုတဲ့ဒီဓာတ်၄ပါးကိုအာယုံယူပြီးတမာတိကိုထိုင်နေထူတော်ပါလင်းအောင်ကြီးတွေကအာကောင်းလာပြီးပြောပြောပြတလဲလဲတောက်ပလာပြီးဆိုရင်ဣဇဒဗိဒ32ခုထာသတင်းကိုအဝဝစွာသိသိပါသိသိလို့အောင်မြင်မှုရတဲ့အချိန်ခါမှာမိမိကအဖြစ်အောင်ကတိုင်းကိုရှုကျင်နေဆိုရင်အယောစုကမ္မထံတစ်ခုပြောင်းကြည့်ပါနော်အယောစုကုထာသကိုဣဇဒဗိဒရှုတိုင်းရအောင်လေ့ကျင့်လိုက်တဲ့အခါယုံချာဆက်သောပရိကုလအနေနဲ့မိမိကရှုကျင်နေဆိုရင်လည်းရှုလို့ရပါတယ်မဟုတ်မဟုတ်အဖြစ်အောင်ကတိုင်းကိုကိုးကျင်နေအနေနဲ့အယောဇုကုဋ္ဌာတရဲ့အဖြူရောင်ကိုအာယံယူပြီးရှုကျင်တယ်ဆိုလဲရှုလို့ရတယ်။ဒီတော့အဲ့ဒီလိုရှုတဲ့အပိုင်းမှာတချို့ယောဂီတွေကပဋိကုလမနတိကာရလမ်းကိုလဲရှုတတ်အောင်အယောဇုကမ္မထံလဲခိုင်ကပ်အောင်ပဋိကုလကမ္မထံကိုရေပုံညာအဖြစ်ဘုန်းကြီးတို့အရင်သင်ပေးလိုက်ပါတယ်နော်။အယောဇုရဲ့ယောရှာဆက်သုတ်ဘွယ်တဘောကိုညာနဲ့ထင်းလာအောင်သင်ပေးခြင်းဖြစ်ပါတယ်။သို့တော့တချို့ယောဂီများမှာယောရှာဆက်သုတ်ဘွယ်အနေနဲ့မထင်ပါဘူး။မထင်တဲ့ယောဂီကိုထင်အောင်သွားပြီးသင်ပေးနေရင်ပင်မနဲ့တဘောရှိတယ်။တမာတိလည်းအသာမတက်လာဘူး။ အဲ့ဒါကြောင့်ထုံလို့အဲ့ဒီလိုယောဂီမျိုးဖြစ်ခဲ့ရင်တော့အယောင်ကိုတက်ရင်သင်ပေးလိုက်တာကပိုကောင်းတယ်ဒီတော့ခုအယောင်ကိုပြောကြရအောင်ဒီအယောသုကုဋ္ဌာတကိုအစ္ဆဒဗိဒ္ဓအောင်အမြင်မြင်ရှုနိုင်တဲ့ပုဂ္ဂိုလ်ကအစ္ဆဒမှာရှုလို့ကောင်းရင်လည်းအစ္ဆဒအယောကုဋ္ဌာတတစ်ခုခုကိုစိုက်ပါဥမာဥခေါင်းကုန်ဖြစ်စေသို့မဟုတ်သွားဖြစ်စေသို့မဟုတ်လက်ရိုးဖြစ်စေသို့မဟုတ်ပေါင်ရိုးဖြစ်စေမိမိနှိမ့်ချိုက်တဲ့အယောကုဋ္ဌာတတစ်ခုကိုအယံယူပြီးထိုအယောရဲ့ဖြူနေတဲ့သဘာဝကိုအာရုံယူရှုပါအကယ်ဗိဒ္ဓကြိတ်မယ်ဆိုလို့ရှိရင်တော့မိမိရှိတဲ့နေရာမှာထိုင်နေတဲ့ယောဂီရှိခဲ့ရင်ထိုယောဂီရဲ့ဥခေါင်းခွန်လောက်ကိုအာရုံယူပြီးတော့အဖြူကိုနှလုံးသွင်းကြည့်ပါအဖြူလို့နှလုံးသွင်းလိုက်ခဲ့ရင်ဥခေါင်းခွန်ကြီးပျောက်သွားမယ်ကိုယ်လုံးကြီးပျောက်သွားမယ်အဖြူအဝိုင်းအဝန်းကျန်နေလိမ့်မယ်ဒါဗိဒ္ဓကစခဲ့ရင်ပေါ့အစ္ဆန္ဒကစရင်လည်းပုံစံတူပဲနော်ကဲအဲ့ဒီအဖြူအဝန်းဝိုင်းကြံခဲ့ရင်ဒီအဖြူအဝန်းဝိုင်းမှာဘာဝနာစိတ်ကိုညီမဆောင်ကပ်ပြီးဒီနေ့အောင်ကျိုးစားရတယ်ဘလောက်တည်ရမလဲကောင်းတာကတော့တဏှာကြီးလောက်အနည်းဆုံးတည်အောင်ကျိုးစားရတယ်ဒီလိုကျိုးစားလိုက်တဲ့အပိုင်းမှာဒီအဖြူအဝန်းဝိုင်းကကတိုင်းဝန်းလေးကကြီးတောက်ပြီးလာလိမ့်မယ်ကြီးတောက်လာပြီဆိုရင်တော့ဒီကတိုင်းဝန်းကိုဖြန့်လို့ကဖြန့်နိုင်ပါတယ်သို့တော့အကောင်းဆုံးကတော့အဲ့ဒီကြီးတောက်နေတဲ့ကတိုင်းဝန်းထဲမှာအနည်းဆုံးနိုင်ဝဲတနာကြီးလောက်ဘာဝနာစိတ်ကနှိမ့်ညွတ်သွားအောင်ကြိုးစားရတယ်။အဲဒီလိုဘာဝနာစိတ်ကနှိမ့်ညွတ်သွားပြီဆိုရင်တမာရိကလည်းခိုင်းလာပြီဆိုရင်ကတိုင်းဝန်းကိုတစ်လက်မှပြန်ပါစေသို့မဟုတ်နှစ်လက်မှပြန်ပါစေသို့မဟုတ်သုံးလက်မှပြန်ပါစေဆိုအဝိုင်းတိုင်တဖြည်းဖြည်းဖြန့်ရတယ်။အယက်စင်မျက်နှာအနန္တစัจ java လာအထိကတိုင်းဝန်းကိုဖြန့်ပါ။ဘာကြောင့်ဖြန့်ရသလဲ။စိရာတိတိကတမာရိကြာမြင့်စွာအရှိတိတနှင်ရအတွက်ရည်ရွယ်ပြီးတော့ဖြန့်ခြင်းဖြစ်ပါတယ်။အဲဒီလိုဖြန့်ပြီးတဲ့အချိန်ကကြတော့မှမိမိနှိမ့်ချတဲ့တဏှာမှာအဖြူရောကိုအာရုံယူပြီးတော့အဖြူလို့ဒီလိုနှလုံးသွင်းလိုက်ရင်ဘာဝနာစိတ်ကတို့အဖြူရောကတိုင်းဝန်အာရုံနဲ့ညီဝတ်စွာကပ်ပြီးတည်သွားလိမ့်မယ်။အဲဒီလိုညီဝတ်စွာကပ်ပြီးတည်နေပြီဆိုလို့ရှိရင်တော့တဖြည်းဖြည်းဒီအဖြူရောကတိုင်းကကြည်တဲ့ကြည်တောက်တဲ့တောက်လာပြီးအဖြူရောကတိုင်းဝန်နဲ့မှဘာဝနာစိတ်ကနှိမ့်မြုပ်သွားလိမ့်မယ်။အဲ့ဒီဘာဝနာစိတ်ကသုတ္တဆိုင်ခြင်းနဲ့ကတိုင်းဝန်းထဲမှာနှိမ့်မြုပ်နေတဲ့သဘာဝကိုပဲဇန်ဆိုပြီးတော့ဒီလိုခေါ်ပါတယ်နော်အာထုဇမှာတော့10မိနစ်15မိနစ်သို့မဟုတ်နာရီဝက်တနာရီစသည်ဖြင့်ဒီလောက်သာညီဝတ်စွာကပ်ပြီးတည်တတ်တဲ့သဘောတော့ရှိပါတယ်သို့တော့အဋိဒ္ဓံပါရမီကုညီပြီးတော့ကြိုးစားလိုက်ခဲ့မယ်ဆိုလို့ရှိရင်တော့ထိုအဖြစ်ရောကတိုင်းဝန်းထဲမှာဘာဝနာစိတ်ရဲ့နှိမ့်မြုပ်မှုကိုတနာရီ2နာရီ3နာရီစသည်ဖြင့်ရအောင်ကြိုးစားရတယ်နေရသုံးရလောက်ဇက်တဲ့ကျူးစားလို့အောင်မြင်ပြီဆိုတော့မှထိုင်တိုင်းထိုင်တိုင်းဒီကတိုင်းဝန်ထဲမှာဘာဝနာစိတ်ကလည်းတနားရီနှစ်နာရီသုံးနာရီစသည်ဖြင့်နှိမ့်မြုပ်နေပြီဆိုတော့မှထိုနှိမ့်မြုပ်နေတဲ့တမာတိမှထလျင်ထခြင်းမိမိနှလုံးအင်အတွင်ဟရိယဟုတ်သို့ရှိရာဘက်တော့အာယုံဆိုင်ပြီးလှမ်းပြီးညာနဲ့ကြည့်လိုက်တဲ့အခါအင်းရှင်ဘဝင်မနောအကြည်ချက်ကိုသွားကြည့်ပါလေနော်ဘုန်းကြီးခဏခဏပြောနေတဲ့အတိုင်းဒီဘွေမနောအကြည်တတ်ဆိုတာကလည်းတင်စားပြီးဥပဇာရအဖြစ်ပြောနေခြင်းဖြစ်ပါတယ်။ပပန္ဒရမိဒံဘိကွေစိတ်တံဆိုပြီးတော့ဟောအင်္ဂုတ်သောအစ္ဆရာသင်္ကာတဝက်မှာဘုရားရှင်ကဟောကြားထားပါတယ်။ပပန္ဒရဒီစိတ်ကလေးဒီပပန္ဒရပြောပြောပြတလဲလဲတောက်ပါတဲ့အယောင်ရှိတယ်ဆိုပြီးဒီလိုဘုရားရှင်ကဟောထားတယ်။အဲ့ဒီစိတ်တံဆိုတဲ့စကားလုံးကိုလည်းအထက်ကရာဆရာတော်ကဘုံစိတ်ဆိုပြီးဖွင့်ဆိုထားပါတယ်။ဘဝင်စိတ်မှာအယောင်ရှိပါသလားဆိုပြီးဒီလိုလက်အထက်ကရာကမေးခွန်းမေးထားပါတယ်မရှိပါဘူးနော်မရှိရင်ဘာကြောင့်ဘုရားရှင်ကဒီလိုဟောတယ်လို့မေးတော့တချို့နေရာမှာဘုရားရှင်ကတင်စားပြီးဟောတာလည်းရှိတယ်ဘယ်လိုတင်စားလဲလို့မေးတော့အကြောင်းဖြစ်တဲ့ဉာဏ်ကြောင့်ဉာဏ်ရဲ့ဉာဏ်ကြောင့်ဖြစ်ပေါ်လာတဲ့အယောင်အလင်းကိုအကျိုးတရားတွေရဲ့တောက်ပါဖို့အပေါ်မှာတင်စားပြီးတော့အကျိုးတရားတို့ရဲ့တောက်ပမှုကိုအကြောင်းတရားဖြစ်တဲ့ဉာဏ်ပေါ်မှာတင်စားပြီးတော့ဥပဇာအဖြစ်မြတ်စွာဘုရားကဟောကြားတော်မူခြင်းဖြစ်ပါတယ်ဆိုလိုတာကဒီဘဝစိတ်နဲ့ရှင်တွဲနေတဲ့စိတ်စတဲ့သိက်34လုံးရှိပါတယ်ဒီဘုံရအဖြစ်ပေါ့နော်34လုံးထဲမှာဉာဏ်ပါတယ်အဲ့ဒီဉာဏ်ကအနုဘောကြီးကြီးသလိုအယောင်အလင်းတွေကတောက်ပါတယ်ဘယ်လိုတောက်ပါလဲဟရိယဝတ္ထုကိုမိတွယ်ပြီးဖြစ်ပေါ်နေတဲ့စိတ်တိုင်းစိတ်တိုင်းဘဝင်စိတ်အဝင်အပါဖြစ်တဲ့စိတ်တိုင်းစိတ်တိုင်းဒီစိတ္တဇယုတ်ကလောက်ဒီကိုဖြစ်စေနိုင်တဲ့စွမ်းအားရှိစိတ်တစ်ခုတစ်ခုဒီစိတ္တဇယုတ်ကလောက်ပေါင်းများစွာကိုဖြစ်စေနိုင်တော့ထိုစိတ်ကြောင့်ဘဝင်စိတ်အဝင်အပါဖြစ်တဲ့ထိုစိတ်ကြောင့်ဖြစ်ပေါ်သွားတဲ့စိတ္တဇယုတ်ကလောက်ဒီကိုတခွဲလိုက်ရင်ယုတ်ကလောက်တဲ့ယုတ်ကလောက်တိုင်းမှာ But tell me, about this over your Azena, Yada, Oza, so be the body as sick who's in Shiva. But when you say jumping for the other, Lisa Yogula, the Malay, the body as sick who's here. Any sick who remember Azin, one that you buy only body. Any one that you buy only got dog body. Baba, maybe dog body. Deep ways in the gender be people for the other, Yanga, Anubo, Gin, Gidro, dog body. Now that any citizen yogula daima disorder bawine, any disorder galas, single yogula adidigo, she said, Jane. Disorder your people, the yogula diego, Uduza, Yogu, Kovare. Say that, Bissia, Uduza, Lucore, say go, a junk can be people, Lare, Udu, Udu, Jump people, do the yogula di. Any yogula daima, one that when you see who she or she could have male, the body, she could have male, one that you buy on barre, told you by young galet dog bar. Citizen Yogala Tema Bare, one that you buy your dog bar mook. Citizen Yogala Mabare, disorder Udu Jump, Chipo Dore, Uduza Yogala de Mabare, one that you buy your dog bar mook. Eddie Dog Babu Naku, Bowser Lady, Akama Baba Dra, Bubu, Delele, Dog Bar, needed the Baba de Cook, Nalo, and Dreamer Senior. No? Eddie Yogo yet Dog Bar Mook over a jump in the Nyanga Anubo Jin, Gidro, Dog Bar Daddy, and a jump in it, Nyan Domo, a jump in it, Boise, a boy night, Denza Bido, Boise, my Baba, the rap, you did tell a little dog, young city, a little deal, Denza B. Piacin got Hojaro, Mugin Pimbar. Eddie, dog bar needed, Buimano, a G, Denza B. Corre, Buimano, a G, Guru, Yogi Bogo, me on this year. Buimano, Gilego, Denzi, I got the Mosia, the little Ajaisha, Guru, Maluno. Gonaga. If you got a pretty bag, Namitama, Bavana Siga, the 99 donuts, Nimio Nilo, Mimi Jena de Jinga, told Nimio de Doma di Matalian Taji. Second, Pino Calibu, Nalo in a Dubago, Lambi, Nanet, Chile, but Chile and D. Chile and Doba needed Buemano, a G. Dak, Tinsa, we call it Buemano, G. Dakli, what do? Told Buemano, a G. Dama, Gonaga, Mimi Shuba needed, if you got a pretty bag, Namiga, Labi, Timmy, so ye. Toi Kama, with the wizard of BD, Duka, Igakra, Korea, Zanga, Lady, go, the Losey, Daisy G. Omi Mu Yalu, Jin, Bianu, Daisy Giba. Zanga, Naba, go, Daisy, Nate, Bokoga, the Batamazantomadi, go, Saibi, Saibi, the Chinkama, good, D. Doga, Maga. We but the Nashu, when the butter be Piazinga, Bellu Hotel, eh? No, I don't go. Batamazantomadi, Lego, Piazin, Hobong, Bian, Jogam, no? Idananda Biku Ubedi Viveka Agudra Nantamana Bahana Dabado Gama Dabado Gaya Dotola Nambri Badadia Vivesi or Kamihi Vesa Agudrehi Domehi Dawidegan Dawisa and Viveka Zambidi Dukam Pramanzana Ubadamesa Viharedi Ananda Niva Ananda Ida Ida Naromia Dwena Biku Yoga Vasraya Handodi Ubri Viveka Ubri Dia Doya Kinsayu and Nijinja Agudana Domana, Agudo Diado Gobhana, Pesha Nanjinja, Daba do a chinkadi of Yakaya Dodo Lana Kana go e bejinto e pribada di yanye even Nijinja. Kami hu to Gama Gilida Gama Doma, where is your walking say deep with Tale Agudre he domini Agudo Diado, where is our kin say deep with Tale. Dawi dega, we then nearly the guapido, Dawi Sara, we Sara nearly the guapido. We were Gazan, Nirana, dea, Gisay, change out, change some people with Layado. Bidi Duga, Nida, Jim, Bidi, Chanda, Jeduka, Jido, Batamazan, and Batamazan, do Uba, Dan, Biza, Bizonga, Jose, we heard it in the time be. We there, we Sara, Bidi, Duka, Igakra, called it Zanganga, but he is on the Batamazan, the Marigo, Sibi. Silent the Jinkama. We but now go Google of Yasinka Bellu said Hole. Though Yedi Wadada Hodi Rubaga down with an agada, the Nagada, the Karaga down with Yanagada. Did the me and Isa Doga 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 Yidewa Ruba Gada Ajin Yodiadi Lago, Yidewa Wurinagada Ajin Wurinadiadi Lago, Yidewa Dinagada Ajin Dinadiadi Lago, Yidewa Dinkara Gada Ajin Dinkara Diadi Lago, Yidewa Winyanagada Ajin Winyadiadi Lago, Hodi Tinsasi, and every eat. Did a me to Kanangabadu go နိစ္စတောအနိစ္စအဖြစ်ဒုက္ခတောဒုက္ခအဖြစ်ရောဂတောအနာရောဂအဖြစ်ကန္တတောအိမ်အမကန္တအဖြစ်တန်လာတောညှောင်တသိန်းအဖြစ်အဂတောဆင်းရဲသောသဘောအဖြစ်အဘာဒတောအနာရောဂအဖြစ်ပရာတောသူစိမ့်ပြင်းဖပရာအဖြစ်ပလောကတောပျက်စီးတတ်သောသဘောအဖြစ်ဒုညာတောအတ္တမစိတ်သုံးသောဒုညာသဘောအဖြစ်အနတ္တတောအတ္တမဟုတ်သောအနတ္တသဘောအဖြစ်သမနုပတ္တိအဖမံအထထရှုပါသုံးသား၍နေပေ၏ဒီတော့ပထမဇံကိုဝင်စားပြီးပရမဇံမှထပ်ပြီးတော့ရှုရမယ်ဝိပဿနာရှုခဲ့မှာပါတဲ့တရားတွေပါနေလဲရူပဝေဒနာသိညာသင်္ခါရဝိညာဉ်ဆိုပြီးတော့ခန္ဓာဘယ်နှပါးဖြစ်သွားလဲခန္ဓာ၅ပါးရှုရမယ့်ရှုခွက်ကပထမဇန်ဇန်က၅ပါးတသက်တင်ဟုတ်သလားမဟုတ်ဘူးပထမဇန်ဏတရားလေးတသက်တင်ရှုရသလားဆိုတော့လည်းမဟုတ်ဘူးတဲ့နော်ဒီချက်နဲ့ပတ်သက်ပြီးတော့အထက်ကရဆရာတော်ကယေရီဝါတတဟောတိတိယံတထအန္တောသမပတ္တိခဏိယဝသမတပတိသမုဋ္ဌိတင်းစရူပါတိဓမ္မဇတံဟောတိတိဓမေတိတိရူပကတံတိအာတိနာနေနဥတိရူပါတယောဓမေစသည်ဖြင့်ဒီလိုဖွင့်စားတယ်ဖွင့်ဆိုထားတယ်ပြီးတော့ဘာပြောတာလဲလို့မေးတော့ဒီပရမဇန်တမဘအတွင်းမှာဖြစ်ပေါ်နေတဲ့တရားတွေဆိုတာကဘာလဲလို့မေးတော့အန္တောတမဘတိခနေယေဝတမဘတိသမုဋ္ဌိတင်းစရူပါတိဓမ္မဇတံဟောတိတမဘဖြစ်ပေါ်နေတဲ့အခိုက်အတန့်မှာဒီဇန်တမဘတ်ကြောင့်ဖြစ်စေအပ်တဲ့ယုတ်တရားအစရှိတဲ့ခန္ဓာ၅ပါးကိုဆွလို့တယ်တဲ့ဒီချက်နဲ့ပတ်သက်ပြီးဘုရှင်တော်အောင်ဒီကဆရာတော်ကဘာပြောနေလဲအန္တောတမဘတ်တိယံတမဘတ်တိအဘန္တရေဇာတံတံပဏ္ဏတမဘတ်တိပရိယဘာဏံပိအပရိယဘာဏံပိတိဒီလိုဗျာဒတ်တဲ့တော်အန္တောတမဘတ်တိခနေယေဝါတိအာတိဟုတ်တံဘာပြောချင်တာလဲအန္တောတမဘတ္တိယတမဘအတွင်ဆိုတဲ့ဒီစကားလေးထည့်သွင်းပြီးတော့အထက်ကရာဇေတော်ကဖွင့်ဆိုနေတာဟာတမဘမှာအကျုံးဝင်တဲ့တရားပဲဖြစ်စေတမဘမှာအကျုံးမဝင်တဲ့တရားပဲဖြစ်စေထိုတရားနှစ်ပါးစုံကိုပဲအကုန်လုံးသိသိပြီးတော့ဝိပဿနာရှုပါလို့ဒီလိုပြောခြင်းနဲ့အတွက်ကြောင့်အထက်ကရာဇေတော်ကဖွင့်ဆိုခြင်းဖြစ်ပါတယ်ဆိုပြီးဒီကဇေတော်ကအရှင်းတယ်သို့တော့ပရမဇံအတွေ့မှာဆိုလို့ရှိရင်ခုနကဘုရားရှင်ကတိုက်ရိုက်ဘလောက်အရှုခိုင်းလဲခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးကတိုက်ရိုက်ပြောမယ်ဆိုလို့ရှိရင်ဘုန်းကြီးတို့သမဘအတွေ့မှာထင်ရှားဖြစ်နေတဲ့ရူပခန္ဓာတစ်ခုကိုကြွက်ကြည့်ပါသမဘအတွေ့မှာယုံ28ပါးရှိတဲ့ခြုံပြီးပြောရင်ပေါ့လေယောက်ျားမှာယုံ28ပါးမိန်းကလေးမှာယုံ28ပါးယုံ28ပါးလုံးကဒီသမဘအတွင်းမှာဖြစ်နေသလားမဖြစ်ဘူးလားဖြစ်နေပါတယ်ဖြစ်နေတော့ဒီယုံ28ပါးကသမဘရှုသည်ဖြစ်စေမရှုသည်ဖြစ်စေသမဘဝင်စားနေသည်ဖြစ်စေမဝင်စားသည်ဖြစ်စေသမဘအတွင်းမှာပဲဖြစ်စေသမဘမှာအကျုံးဝင်သည်ပဲဖြစ်စေကံအရှင်ဝါမကုန်သေးဘူးဆိုလို့ချင်းထိုရှုပွားနေတဲ့တတ္တဝရဲ့တန်တမှာအဆက်မပြတ်ဒီယုံ28ပါးကဖြစ်မနေဘူးလားဖြစ်နေတယ်အဲ့ဒီတရားတွေကိုရှုရမယ်လို့ဆိုလိုတာเนาะဒါတစ်ချက်ဒီတော့ယုံ28ပါးရှုခြင်းနဲ့ဆိုလို့ချင်းယုတ်ကမထရှုခွင့်နဲ့ပတ်သက်ပြီးတော့ဘုရားရှင်ကဗဏ္ဏနီဟောတယ်လေဓကမထအကျဉ်းဤဓကမထအကျဉ်းဤဆိုပြီးနှစ်နည်းဟောထားတယ်နှစ်နည်းဟောထားတဲ့အချိန်ခါကျတော့မိမိတို့ကယုတ်တရားကိုရှုလို့မယ်ဆိုရင်ဓကမထအကျဉ်းဤကြိုက်ရင်လည်းအကျဉ်းဤနဲ့ရှုအကျဉ်းဤကြိုက်မယ်ဆိုလို့ချင်းလည်းအကျဉ်းဤနဲ့ရှုဖို့မလိုဘူးလားလိုအပ်လာတယ်နော်ဒီတော့အကျဉ်းဤနဲ့ရှုပြီဆိုကြဆိုမာကျန်လေးပြောချောပေါ့ဆိုတဲ့ပထဝီဓာတ်သဘောလက္ခဏာဘယ်နှခုလဲ6ခုယောစီဝစီဆိုတဲ့အဘောဓာတ်သဘောဝလက္ခဏာက2ခုပူအေးဆိုတဲ့ဒီဇောဓာတ်ရဲ့သဘောဝလက္ခဏာက2ခုထောက်ကံမှုဆိုတဲ့ယောဝါယောဓာတ်ရဲ့သဘောဝလက္ခဏာက2ခုတွန်းကံမှုဆိုတဲ့ဝါယောဓာတ်ရဲ့လုပ်ငန်းကိစ္စက2ခုပေါင်းလိုက်တော့သဘောတရားဘယ်နှခုလဲအလုံးပေါင်းလိုက်မယ်ဆိုလို့ရှိရင်သဘောတရား12ခုအဲ့ဒီ12ခုကိုခြေဆုံးကောင်းဆုံးတွက်အောင်ရှုပါသွက်လာတဲ့အခါခန္ဓာကိုယ်ကိုအပေါ်ကနေစီးပြီးခြုံငုံကြည့်ခြုံငုံကြည့်လိုက်လို့ဒီသဘောတရားစနစ်ခုကိုပြန်ပြီးလောလောထင်ပြီးဆိုလို့ရှိရင်ထိုယောဂီပုဂ္ဂိုလ်ကမာကျန်လေးပြောချောကိုပြောချောဘောကိုကြည့်ပြီးပထဝီဓာတ်ယောစီဘောစီကိုကြည့်ပြီးတော့အဘောဓာတ်ပူရဲကိုကြည့်ပြီးဒေဇောဓာတ်ထောက်ကန်တွန်းကန်ကိုကြည့်ပြီးဝါယောဓာတ်လို့ဒီလိုဓာတ်လေးပါပြောင်းပြီးတော့ထူထောင်ရတယ်ဓာတ်လေးပါပြောင်းပြီးရှုရပါတယ်အဲဒီလိုပထဝီဓာတ်အဘောဓာတ်ဒေဇောဓာတ်ဝါဓာတ်လို့ရှုလိုက်တဲ့အချိန်ခါမှာတမာတိကိုက ခိုင်ခန့်အောင်ဆက်လက်ထူထောင်ရတယ်။ဒါလေးပါအယုံနဲ့ဘာဝနာစိတ်ကိုနှိမ့်မြုပ်သွားအောင်ကြိုးစားရတယ်။တမာတိကအသာတက်လာပြီဆိုရင်ပေါ့ထိုပုဂ္ဂိုလ်ကဒီဓလေးပါအာယုံမှဘာဝနာစိတ်ကိုညှောစကပ်ပြီးရှုနေရာကခန္ဓာကိုယ်ကြီးမတွေ့တော့ပဲဓာတ်အစုဘုံအတုံးခဲကြီးသာတွေ့မယ်။ထိုဓာတ်အစုဘုံအတုံးခဲကြီးမှလည်းဆက်လက်ပြီးတမာတိကိုထရောနိုင်ခဲ့ရင်ခန္ဓာကိုယ်ကြီးမှဝါခွန်းဆိုင်လိုဖြူလာတဲ့အဖြူအတုံးခဲအဖြစ်တွေ့တတ်ပါတယ်။ထိုအဖြူရောအတုံးခဲမှလည်းတည်ရှိတဲ့ဓလေးပါကိုဆက်လက်သိသိပြီးတမာတိကိုဆက်လက်ထရောနိုင်ခဲ့ရင်ရေကဲတုံးဖန်တုံးမှန်တုံးလိုကြည်နေတဲ့အကြည့်အတုံးခဲတွေ့မယ်။အဲ့ဒီအကြည့်အတုံးခဲမှာတည်ရှိတဲ့ဓာလေးဘက်ကိုသိမ့်ဆက်ပြီးဆက်လက်ပြီးတမာတိကိုထူထောင်နိုင်ခဲ့ရင်လေးအောင်ကြီးတွေကထိုအကြည့်ဓာတ်အတုံးခဲကြီးတွေမှတစ်ဖြတ်ဖြတ်ထွက်ပေါ်လာပါလိမ့်မယ်။ညာကြောင့်ဖြစ်ပေါ်လာတဲ့လေးအောင်ကြီးတွေပါဓာလေးဘက်ကိုသိမ့်စီနေတဲ့ညာကြောင့်ဖြစ်ပေါ်လာတဲ့လေးအောင်ကြီးတွေပဲ။အဲ့ဒီလေးအောင်ကြီးအကူကြီးဖြစ်ဒီအကြည့်ဖြင့်အတုံးခဲကြီးမှတည်ရှိနေတဲ့အာဂတဓာတ်ကိုလှမ်းပြီးမြင်အောင်ရှုနိုင်ခဲ့ရင်အာဂတတနားလည်လည်အောင်ပြောရင်တော့အခုလက်မောင်းကိုနည်းနည်းအာယုံဆက်ကြည့်ပါမွင်းချင်းပေါက်ကလေးတွေမရှိဘူးလားရှိတယ်ခန္ဓာကိုယ်တစ်ကိုယ်လုံးမှာမွင်းချင်းပေါက်ကလေးတွေရှိတယ်အဲ့ဒီပုံစံလိုပဲအကြီးပြင်းအတုံးခဲကြီးမှလည်းအာဂတခေါ်တဲ့အကြအပေါက်ကလေးတွေရှိတော့ဒီအကြဘက်ကိုလင်းအောင်ကြီးအကူကြီးဖြင့်ထိုးဆက်ပြီးရှုလိုက်တဲ့အချိန်ခါအာဂတအကြဘက်ကိုမြင်လိုက်သည်နှင့်ဒီပြိုင်တဲ့အထက်အာဂတအကြဆိုတာကကလအမုံတို့ရဲ့နေကြဒေသဖြစ်ခြင်းကြောင့်ကလအမုံလေးတွေစတွေ့ပြီအဲ့ဒီကလအမုံလေးတွေတွေ့ရင်ကလအမုံတစ်ခုတစ်ခုမှာတည်ရှိတဲ့ပထုရဘဒီဇောဘာရောက်ခေါ်တဲ့ဓလေးဘကိုသိသိနိုင်ရင်တက္ကမထလန်းအဆုံးသမထပိုင်းမှာလန်းအဆုံးဝိပဒနာပိုင်းမှာအစဖြစ်ပါတယ်။အဲ့ဒီနေရာကိုရောက်တဲ့ယောဂီပုဂ္ဂိုလ်ကကြံနေတဲ့အစိမ့်နာရတာဩဇာအစရှိတဲ့ဥဓလေးဘကိုမှီတွေ့ပြီးဖြစ်ပေါ်တဲ့ယုတ်ကလတစ်ခုအတွမှာတည်ရှိတဲ့ဥပါဒာရောက်တဲ့ကိုဆက်လက်သိသိရပါတယ်။မျက်စိနာနာလျာကိုနှလုံးဆိုတဲ့ဓဝရ၆ပါးနဲ့ဇာမင်ဘုန်းကြီးခြေသက်လက်သက်သွားရင်အဆက်ရှိတဲ့၄၂ခုထာတာအစုအပုံနေမှာတည်ရှိတဲ့ယုတ်တရားတွေကိုစနစ်တကျသိသိနိုင်ပြီဆိုရင်အဲ့ဒီယုတ်တရားအလုံးကိုသမာဘအတွင်းမှာပဲဖြစ်ဖြစ်သမာဘရဲ့ပြင်ဘက်မှာပဲဖြစ်ဖြစ်ဒီယုတ်တရားတွေကအလုံးကထင်ရှားဖြစ်မနေဘူးလားဖြစ်နေတယ်သမာဘမှာအကျုံးဝင်ဒီဘက်ဖြစ်စေအကျုံးမဝင်ဒီဘက်ဖြစ်စေအဲ့ဒီယုတ်တရားဆိုတဲ့တရားတွေကိုရှုပါဒါကယုတ်ပိုင်းဝေဒနာမှာကတော့ခொနကဥဇာပင်ပြောထားတဲ့အတိုင်းပထမဇဏန်တရားမှာဝေဒနာဘယ်လောက်ရှိလဲဝေဒနာကတစ်ခုပဲဒုက္ခဝေဒနာမိညာကလည်းတစ်ခုပဲဒါပြည့်နဲ့သင်္ခါရခေါ်တဲ့စိတ္တိတွေကြတော့ပထမဇဏန်တရားမှာခொနကအပြောင်းကတိုင်းဖြစ်ခဲ့မယ်ဆိုရင်စိတ်စိတ္တိဘယ်နှလုံးရှိလဲ34လုံးရှိတဲ့အနက်ကသင်္ခါရအမိရတဲ့စေတသိက်က32လုံးဝေဒနာနဲ့တင်ညာနှုတ်လိုက်ရင်စေတသိက်33လုံးနဲ့မှ32လုံးကျန်တယ်အသီးစိတ်တစ်လုံးမှထပ်ပေါင်းလိုက်တော့34ပြည့်သွားမယ်နော်ဒီတော့ဝေဒနာက34လုံးနဲ့မှဝေဒနာကဝေဒနာခန္ဓာတင်ညာကတင်ညာခန္ဓာကျန်တဲ့စေတသိက်32လုံးကသင်္ခါရခန္ဓာအသီးစိတ်ကဝိညာဉ်နဲ့ခန္ဓာပေါင်းလိုက်တော့ခန္ဓာဘယ်နှပါးလဲခန္ဓာ5ပါးအဲ့ဒီခန္ဓာ၅ပါးမှာရူပခန္ဓာကသမဘအတွင်းမှာအကျုံးဝင်နေတဲ့တရားသာဖြစ်တယ်။ခုပြောခဲ့တဲ့ဇာဏတရား34လုံးလို့ခေါ်ဆိုအပ်တဲ့နံတရား34လုံးခေါ်ဆိုအပ်တဲ့နံခန္ဓာ၄ပါးကသမဘအတွင်းမှာအကျုံးဝင်နေတဲ့နံခန္ဓာ၄ပါးသာဖြစ်တယ်။သို့သောဒီနေရာမှာဒီကဆရာတော်ကခုနကရှင်းထားတဲ့အတိုင်းသမဘတိပရိယာပါဏံပိအပရိယာပါဏံပိသမဘအတွင်းမှာအကျုံးဝင်နေတဲ့ခန္ဓာ၅ပါးဖြစ်ခြင်းလည်းဖြစ်ပါစေအကျုံးမဝင်တဲ့ခန္ဓာ၅ပါးဖြစ်ခြင်းလည်းဖြစ်ပါစေအကုန်လုံးရှုရမယ်လို့ပြောနေတယ်ဒီတော့ဒီသမထယာနိကပုဂ္ဂိုလ်ကခုလိုအကျုံးမဝင်တဲ့ခန္ဓာ၅ပါးဟာဘာရင်းကြံနေသေးတယ်လို့မေးစရာရှိတော့ဘုန်းကြီးတို့မှာနေ့စဉ်နေ့စဉ်ဆက်ဆံနေတဲ့အာယုန်နေနဲ့ဆက်ဆံနေတဲ့အချိန်ခါမှာအာယုန်အမျိုးမျိုးကိုအကြောင်းပြုတ်ပြီးတော့ယူပါယုန်ကိုသိတဲ့စိတ်စိတ်သိတိလည်းမဖြစ်ဘူးလားဖြစ်တယ်အတန်ကိုသိတဲ့စိတ်စိတ်သိတိလည်းမဖြစ်ဘူးလားဖြစ်တယ်အနတ်သိတဲ့စိတ်စိတ်သိအတွေ့အထိကိုသိတဲ့စိတ်စိတ်သိဓမ္မသဘောတွေကိုသိနေတဲ့စိတ်စိတ်သိတိအထိုက်လျောက်ဖြစ်နေကြတယ်ဖြစ်နေကြတော့အဲ့ဒီယူပါယုန်ကိုအာယုန်ယုတ်ပြီးဖြစ်ပေါ်နေတဲ့စိတ်စိတ်သိဒီမှလည်းစိတ်တဲ့ခန္ဓာတိုင်းစိတ်တဲ့ခန္ဓာတိုင်းမှာခန္ဓာ၅ပါးမရှိဘူးလားရှိနေတယ်အဲ့ဒီခန္ဓာ၅ပါးတွေကတမဘတ်မှာအကျုံးဝင်တဲ့ခန္ဓာ၅ပါးဟုတ်သလားမဟုတ်ဘူးအလားတူပဲအတန်ကိုကြားတဲ့အချိန်ခါမှာလည်းခန္ဓာ၅ပါးတွေမဖြစ်ဘူးလားဖြစ်နေတယ်အဲ့ဒါတွေလည်းတမဘတ်မှာအကျုံးဝင်သလားမဝင်ဘူးတမဘတ်ကပြင်ပက်ပဲနော်အနံကိုသိတဲ့အချိန်ခါမှာလည်းခန္ဓာ၅ပါးတွေမဖြစ်ဘူးလားခန္ဓာထွက်ရဝိသိစိတ်စိတ်တွေစိတ်တဲ့ခန္ဓာတိုင်းမှာခန္ဓာ၅ပါးပဲနော် အဲ့ဒါဒီလေသမဘာမှာအကျုံးဝင်သလားမဝင်ကြဘူးအလားတူပဲအတွေ့အထိဖုဒ္ဓဘာဓာတ်တွေကိုသိတဲ့အချိန်ခါမှလည်းခန္ဓာ၅ပါးတွေဖြစ်ကြတယ်ဒါလည်းသမဘာမှာအကျုံးမဝင်ဘူးနောက်တစ်ခုသမဘာမှာအကျုံးမဝင်တဲ့တခြားတရားလေးတွေနည်းနည်းပါးပါးရှိတယ်အခုပရမဇ္ဇာဏတရားဆိုကြစို့ပရမဇ္ဇာဏတရားဒီမှာပရမဇ္ဇာဏဝိထိကိုသမဇာဏသမဘာတိဝိထိကိုလှမ်းကြည့်လိုက်မယ်ဆိုရင်မနောဒရဝဇံစိတ်စရိတ်စနေလုံးပထမဖြစ်ရတယ်။မနောဒရဝဇ္ဇစိတ်စရိတ်စနေလုံးဖြစ်ပြီးတဲ့အခါပရိကံခေါ်တဲ့ကာမဝဆရသမာဓိဇောကစိတ်စရိတ်34လုံးဖြစ်တယ်။ဥပ္ပဇရခေါ်တဲ့ကာမဝဆရသမာဓိဇောကလည်း34လုံး။အနုလောမခေါ်တဲ့အနုလောခေါ်တဲ့ကာမဝဆရသမာဓိဇောက34လုံး။ကုဋ္ဌရူပခေါ်တဲ့ကာမဝဆရသမာဓိဇောက34လုံး။သူတို့ကဇန်တရားအရင်မှအကျုံးဝင်သလားလို့မေးတော့အကျုံးဝင်မှုသူတို့ကဥပ္ပဇရသမာဓိဇောတွေဖြစ်တယ်။ဆိုလိုတာကသမဘာမှာအကျုံးမဝင်တဲ့တရားတွေပဲဒီတော့မနောဒရဝဇ္ဇံမှာရှိတဲ့ခန္ဓာ၅ပါးပရိကံအခိုက်မှာရှိတဲ့ခန္ဓာ၅ပါးဥပ္ပဇာအခိုက်မှာရှိတဲ့ခန္ဓာ၅ပါးအနုလောအခိုက်မှာတည်ရှိတဲ့ခန္ဓာ၅ပါးကုတ္တရအဖိုက်အခိုက်မှာတည်ရှိတဲ့ခန္ဓာ၅ပါးဒီကိုလဲဝိပဿနာရှုရမှာဖြစ်တယ်ဒါရင်လားဆိုတော့မကသေးဘူးအဲ့ဒီသမဘာဒါကသမဘာအတွင်းမှာအကျုံးမဝင်တဲ့ခန္ဓာ၅ပါးတွေကိုလဲလိုက်ရှုပါဆိုတော့ခုနကစကုဒ္ဒရဝိသိအစရှိတဲ့ဒီဝိသိတွေဖြစ်ပေါ်နေတဲ့အချိန်ခါမှာခန္ဓာ၅ပါးတွေကိုလည်းလိုက်ရှုရမယ်။နောက်တစ်ခုဒီအဖြူကတိုင်းကိုရအောင်ကြိုးစားတဲ့အခါမှာကတိုင်းဇံကိုမဆိုင်မီမှအဖြူလို့ရှုပွားနေရတဲ့ဇောဝိသိစိတ်အစဉ်တွေမရှိဘူးလား။ရှိပါတယ်နော်။အဲ့ဒီဇောဝိသိစိတ်အစဉ်တွေဟာလည်းကမ္မဝဆရသမာဓိဇောတွေသာဖြစ်တယ်။မဟာကုသိုလ်ဇောဝိသိစိတ်အစဉ်တွေဖြစ်တယ်။ဒါတွေကိုတော့ဓမ္မသဘောတရားမနောဒရ